Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ2018ခုနှစ်စက်တင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမများသတင်းအောင်ပါရှင်။ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ကုလသမဂ္ဂရဲ့နှစ်ပတ်လည်ထူထူညီလာခံဆက်လက်ကျင်းပနေကြမှာပဲ။အီရန်ရဲ့ပါဝင်နိုင်ငံတကာပြဿနာတွေကိုသမ္မတဒေါ်နယ်ထရန့်ဦးဆောင်ပြီးလွန်ခဲ့ရေးကောင်စီမှာတရားစွန့်နေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်လူခွေချုပ်ဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်ဟောလွတ်တော်မှာအခုအတန်လွတ်နေတဲ့အချိန်မှာပဲကြားနာနေပါပြီ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ကြီးထိုင်နေတူညင်ညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာတော့လက်စားမှုနဲ့ယာရုကဖယ်ရှားခံထားရတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာအစားထိုးခံအပ်ဖို့ဒီကနေ့ရန်ကုန်တိုင်းလွှတ်တော်မှာအမြင်ဆင်းတင်သွင်းတာနဲ့ပတ်သက်ပြီးဥပဒေအတိုင်းအဝိုင်းမှာဘယ်လိုအမြင်တွေရှိနေပါသလဲ
။အမြင်လောကကနိုင်ငံရေးအမြင်ရှိတဲ့ရှင်းနေမျိုးထန့်လာဦးပဲကြားတော့ဘူအားဖြင့်ကြိုက်တယ်
တရားလွတ်တော်ရှင်နေကြီးဦးကြည်မြင့်ပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူကမန်လူမျိုးအမိခံမှတ်ပုံတင်လုပ်ပေးတဲ့ကိစ္စရခိုင်လွှတ်တော်မှာမဲခွဲဆုံးဖြတ်ကြတဲ့အကြောင်းAmerican နဲ့တရုတ်ကြားအပြန်အလှန်သွင်းဝင်ခွန်တွေတိုးမြင့်ကောက်ခံနေတဲ့ကုန်သွယ်စစ်ပွဲအတွင်းအရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးမှာအမျက်ထွက်နိုင်တယ်လို့ခန့်မှန်းကြတဲ့အကြောင်းစရဲစိတ်ဝင်စားဖွယ်သတင်းလွှာတွေကိုတင်ဆက်ပေးမှာပါ။သတင်းပတ်စင်ကဏ္ဍတွေမှာတော့လူမှုကျန်းမာရေးနဲ့မြမရေးသုံးသက်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတပတ်အတွင်းအားကစားသတင်းလွှာကိုနားဆင်ရဖို့ရှိပါတယ်။သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တိန်ငင်ထိုက်တို့ကပြောပြပေးပါအောင်ရှင်။
ကုလသမဂ္ဂရဲ့နှစ်ပတ်လည်ထူထူညီလာခံကျင်းပနေခြင်းမှာပဲအရှေ့လက်ပိုင်းဒေသမှာအီရန်နိုင်ငံရဲ့ဩဇာရှိန်ဝါနဲ့လူမျိုးများသွေးချစေတဲ့လက်နက်တွေမပြန့်ပွားရေးနဲ့သက်ဆိုင်တဲ့ကိစ္စတွေကိုအဓိကထားပြီးလွန်ကျွေးကောင်စီမှာသမ္မတဒေါ်နယ်ထရန့်ကဥက္ကဋ္ဌဖြစ်ဦးဆောင်ပြီးတရားစွဲနေပွဲတစ်ခုကျင်းပနေပါတယ်။ရန်လိုရဲလိုရဲတွေရှိနေသမျှအီရန်ဆွေးရဝိုင်းပယ်ထားဖို့ကမ္ဘာခေါင်းဆောင်တွေကိုထူထူညီလာခံမိန့်ခွန်းမှာတိုက်တွန်းခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတထရန့်ဆွေးနေပွဲကျင်းပနေတာပါ။သမ္မတထရန့်ကတော့အီရန်နိုင်ငံဟာအိန္ဒိယနိုင်ငံတွေနယ်နိမိတ်တွေနဲ့အချုပ်ချာအာဏာကိုလေးစားလိုက်နာမှုမရှိသလိုအီရန်နိုင်ငံရဲ့ကျော်ဝါးတဲ့အရေးမြစ်တွေကိုလည်းကိုကျိုးအတွက်သုံးစွဲနေပြီးအရှေ့လက်ပိုင်းနဲ့တခြားဒေသတွေမှာမတည်ငြိမ်မှုတွေပြန့်နှံ့အောင်လှုပ်ဆောင်နေတဲ့အကြောင်းနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂထူထူညီလာခံမိန့်ခွန်းမှာပြောဆိုသွားပါတယ်။သူ့လက်ထက်မှာနှုတ်ထွက်ထားခဲ့တဲ့အီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေအဆုံးသတ်ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်အရလည်းအီရန်ခေါင်းဆောင်တွေအတွက်သာအကျိုးဖြစ်ထွန်းခဲ့ကြောင်းနဲ့အကြမ်းဖက်ဝါဒီတွေမတည်ငြိမ်မှုတွေကိုထောက်ပံ့မှုအပြင်စီးရီးယားနဲ့ယေမန်နိုင်ငံတွေမှာတပ်ဖြတ်မှုတွေကျူးလွန်မှုအီရန်နိုင်ငံဟာစစ်အုံစီကို40ရာခိုင်နှုန်းနီးပါးတိုးမြင့်ခဲ့ကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။အီရန်ရဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အရရှော့ပေါ်ပေးထားတဲ့ပိတ်ဆို့တံခတ်မှုတွေကိုပြီးခဲ့တဲ့လတိုင်းမှာပဲအမေရိကန်ကပြန်လည်ချမှတ်ထားသလိုနောက်ထပ်အရေးယူတံခတ်မှုတွေကိုလည်းနိုဝင်ဘာလ5ရက်နေ့နဲ့နောက်ပိုင်းမှာထပ်မံချမှတ်သွားဖို့ရှိကြောင်းလည်းပြောဆိုထားပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကတော့ဘယ်နိုင်ငံကမှဆွေးနွေးညီနိုင်မှုအတင်းအချက်ဖိအားပေးလို့မရနိုင်တဲ့အကြောင်းကုလသမဂ္ဂထူထူညီလာခံမိန့်ခွန်းမှာပြောဆိုခဲ့ပါတယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမိတင်သွင်းခံထားရတဲ့ Brett Kavanaugh ကလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့ဆွတ်ဆွဲထားတဲ့အမျိုးသမီးကိုမေးမြန်းဖို့အတွက် Arizona ပြည်နယ်ကအစိုးရရှေ့နေတူကိုအထက်လွှတ်တော် Republican အမတ်တွေကငှားရမ်းလိုက်ပါတယ်။အမျိုးသမီးရှေ့နေ Rachel Mitchell ဟာဆိုရင်လိင်မှုဆိုင်ရာမှုကင်းနေကိုတရားစွဲဆိုတဲ့အတွေ့အကြုံဆယ်စုနှစ်တင်တဲ့အချိန်ရှိတဲ့ကျွမ်းကျင်ရှေ့နေတူဖြစ်တယ်လို့အထက်လွှတ်တော်ကော်မတီဥက္ကဋ္ဌချက် Grassley ရဲ့ရုံးကသတင်းထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ Phoenix မြို့ Marie Cooper ခရိုင်ရှင်းနေရုံမှာတာဝန်ထမ်းဆောင်နေတဲ့ Michelle ကလိင်မှုဆိုင်ရာမှုကင်းတွေနဲ့အိမ်တွင်းအကြမ်းဖက်မှုတွေကိုဆောင်ရွက်တဲ့အထူးအမှုတွေဌာနရဲ့အကြီးအကဲလည်းဖြစ်ပါတယ်။ဆယ်ကျော်သက်အရွယ်တုန်းက Kavanaugh ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရပါတယ်လို့ဆွတ်ဆွဲထားတဲ့ Christine Blasey Ford ကိုမေးမြန်းဖို့အတွက် Republican တွေကအမျိုးသမီးတဦးကိုငှားရမ်းဖို့ဖြစ်လာရတဲ့အကြောင်းကတော့လွှတ်တော်ကော်မတီက Republican နဲ့အားလုံးကအမျိုးသားတွေကြီးဖြစ်တာကြောင့်ပုဂ္ဂိုလ်ရေးအရာဗက်လိုက်တယ်ဆိုတဲ့အနေအထားမဖြစ်အောင်ရှောင်ရှားနိုင်ဖို့ဖြစ်ပါတယ်။ဆွဆွဲချက်နဲ့ပတ်သက်ပြီးတရားသူကြီး Kavanaugh နဲ့ Ford တို့ရဲ့ကြားနာပွဲကျင်းပဖို့နှစ်ရက်လောက်အလိုမနစ်အင်္ဂါနေ့မှာတော့ပါတီကြီးနှစ်ရက်ကအထက်လွှတ်တော်အမတ်တွေကြားအခြေတင်ဖြစ်မှုကပိုပြီးတင်းမာလာပါတယ်။အထက်လွှတ်တော် Republican အများစုခေါင်းဆောင် Mitch McConnell က Democrat တွေဟာအတိမပြုတ်နိုင်တဲ့ဆွဆွဲချက်တွေနဲ့ Kavanaugh ကိုအပြစ်ပေးနိုင်ဖို့နာမည်ဖြတ်ဖို့ကြိုးစားနေတာလို့ဆွဆွဲပါတယ်။ Democrat တွေကလည်း Republican တွေက Ford ကိုနှိမ်ချဆက်ဆံတယ်လို့ပြန်လည်ဆွဆွဲထားပါတယ်။
မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဟွန်းနဲ့ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုအမေရိကန်ဆွေးနွေးတာဝန်ရှိသူတွေစီစဉ်နေကြောင်းသမ္မတဒေါ်နယ်ထရန့်ဒီနေ့ပဲပြောလိုက်ပါတယ်။ သေးစိတ်ကိုတော့မချခင်ကြီးညာမယ်လို့လည်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားကောင်ဆောင်နဲ့ထပ်မံတွေ့ဆုံမဲ့အကြောင်းကိုတော့နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာသမ္မတထရန့်ပြောဆိုလိုက်တာဖြစ်ပါတယ်။နေရဲ့အတိအကျနဲ့ထိပ်သီးတွေ့ဆုံမဲ့နေရာကိုတော့မချခင်ကြီးညာမှာဖြစ်တဲ့အကြောင်းလည်းသတင်းတောက်တွေကိုပြောခဲ့တာပါ။ကောင်မွန်တဲ့အခြေအနေဖြစ်ဖို့နဲ့ထိပ်သီးတွေ့ဆုံမှုအောင်မြင်အောင်အပြင်းထန်ကြိုးပမ်းနေကြောင်းမချခင်တွေ့ဆုံပြစ်မယ်လို့မျှော်လင့်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုက CBS သတင်းဌာနကိုဒီနေ့ပဲပြောဆိုထားပါတယ်။ရှီလာအော်တိုဘာလာလောက်မှာဖြစ်ကောင်းဖြစ်နိုင်တယ်လို့ဒီနောက်ပိုင်းမှာဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားနဲ့ဆက်ဆံရေးထိုးထွင်းမှုရရှိလာနေပြီးကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေရောပါလာတဲ့အပေါ်မှာတော့သမ္မတထရန့်ကမနေ့ကကုလသမဂ္ဂထွေထွေညီလာခံမှာကုံယူပြောဆိုခဲ့ပါတယ်။မစ်ဆိုင်တုံးပြစ်လွတ်မှုတွေမတွေ့ရတော့တယ်လို့နျူကလ িয়ার ဆန်တက်မှုတွေရပ်ဆိုင်ပြီးစစ်ဘက်ဆိုင်ရာအဆောက်အဦတွေလည်းမြောက်ကိုရီးယားကဖျက်သိမ်းခဲ့တဲ့အကြောင်းမင်းငုံးထဲမှာထပ်သွင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဆက်လက်လှုပ်ဆောင်စရာတွေအများအပြားရှိနေဆဲဖြစ်ပြီးနျူကလ িয়ার ဖြတ်သိမ်းရေးအကောင့်ထဲပေါ်လာတဲ့အထိပိတ်ဆို့တံခတ်မှုတွေကိုအမေရိကန်ကဆက်လက်ချမှတ်ထားမှာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်
။မြောက်ကိုရီးယားအပေါ်တစ်လျှောက်လုံးသဘောထားတင်းမာခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအခုတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဖို့ဆန္ဒရှိကြောင်းပြောဆိုလိုက်ပါတယ်။မနေ့အင်္ဂါနေ့ကုလသမဂ္ဂအထွေထွေညီလာခံမှာဂျပန်ဝန်ကြီးချုပ်အာဘေကအခုလိုမှတ်ချက်ပေးလိုက်တာပါ။ထိပ်သီးဆွေးနွေးပွဲတွေဖြစ်လာရင်တော့မြောက်ကိုရီးယားဘက်ကပြန်ပြီးဆွဲထားတဲ့ဂျပန်အရက်သားတွေအရေးဆဲစုနှစ်နဲ့ချီအငင်းပွားနေတာကိုဖြေရှင်းနိုင်ဖို့အဓိကဦးစားပေးမယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးလက်တွေ့စီစဉ်နေတာတွေမရှိသေးတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ဘက်ကထိပ်သီးဆွေးနွေးပွဲကျင်းပရေးစိတ်ဝင်စားမှုပြလာဖို့ကန့်လန့်လာတာဖြစ်တယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောဆိုသွားပါတယ်။ဂျပန်ဝန်ကြီးချုပ်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံဆွေးနွေးနိုင်တယ်ဆိုတဲ့ခံမှန်ပြောဆိုချက်တွေကလည်းတိုးလာနေပါတယ်။ပြီးခဲ့တဲ့ဇွန်လစင်ကာပူထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းကရန်ဘက်ဂျပန်နဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြောဆိုခဲ့တယ်လို့လည်းသတင်းတွေထွက်ခဲ့တာပါ။တချိန်ညမှာပဲဒီကနေ့ဗုဒ္ဓနေ့မှာတော့ဂျပန်ဝန်ကြီးချုပ်ကအမေရိကန်သမ္မတနဲ့တွေ့ဆုံပြီးကုန်သွယ်ရေးနဲ့ပတ်သက်ပြီးဂျပန်ဘက်ကစိုးရိမ်ချက်တွေကိုဆွေးနွေးကြဖို့ရှိနေပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှာအခုအတန်လွှင့်နေတဲ့အချိန်မှာပဲကြားနာနေပါရယ်ရိုဟင်ဂျာတွေပေါ်လူမျိုးလုံးတပ်ဖြတ်မှုလို့ခေါင်းစဉ်ပေးထားတဲ့ကြားနာပွဲမှာတော့ VOA ရဲ့ Black in Season တင်ဆက်သူ Greater Van Standard တန်နောက်နိုင်ငံတကာပြစ်ခတ်လိလာရေးဖွဲ့ ICJ ညွှန်ကြားရေးမှူး Stephen Pomper တို့ထွက်ဆိုနေကြတာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Advice ကတော့ဆက်စုနှစ်နဲ့ချီလူခွင့်ရေးချိုးဖောက်မှုတွေဆုံးရှုံးနေတဲ့ရိုဟင်ဂျာတွေဟာပြီးခဲ့တဲ့နှစ်တည်းမြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်နောက်ထပ်သိမ်းနဲ့ချီထွက်ပြေးခဲ့ကြရတဲ့အကြောင်းပြောဆိုခဲ့တာပါ။မြန်မာစစ်တပ်ရဲ့စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်သတ်မှတ်နိုင်တဲ့အကြောင်းနဲ့တာဝန်ရှိတဲ့မြန်မာစစ်ကောင်ဆောင်တွေကိုလည်းအရေးယူဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အယတအစိုးရအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အမေရိကန်အစိုးရကဖိအားပေးဖို့လည်းတိုက်တွန်းထားတာပါ။အမေရိကန်အစိုးရကတော့ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်သတ်မှတ်ထားပေမဲ့နိုင်ငံတကာဥပဒေတွေပြဋ္ဌာန်းထားတဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်သတ်မှတ်ဖို့ကတော့မဆုံးဖြတ်ရသေးပါဘူး။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေမှာမြန်မာစစ်တပ်ကအဓိကတာဝန်ရှိတဲ့အကြောင်းတင်လာနေမှာပဲအစဉ်ကစားသောထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လကလွန်ကျွန်းရေးကင်းစကန်တွေကိုစီးနှင်းတက်ခတ်ခဲ့တဲ့ARS ဆွေရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာရိုဟင်ဂျာတွေပေါ်စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားကြတာပါမြန်မာစိုးရွားနဲ့မြန်မာစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအသံဝင်ကဆွဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိတဲ့အကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်အရေးယူမှုတွေရှိခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုထားကြတာဖြစ်ပါတယ်
အိန္ဒိယနိုင်ငံကရှင်မတ်ချက်ကြီးကြီးနဲ့အကောင့်ထဲပေါ်ဖို့ကြိုးပမ်းနေတဲ့ biometric ဇီဝစနစ်နဲ့မှတ်ပုံတင်စရင်ကောက်မဲ့အစီအစဉ်ဟာစင်ရဲသားတွေအကျိုးကျေးဇူးခံရနိုင်ကြောင်းပြောဆိုပြီးတရားရုံးချုပ်ကအတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းအခြေတင်ဖြစ်စရာတွေကြုံနေရတဲ့အစီအစဉ်ကရရှိလာတဲ့အချက်လက်တွေကိုအစိုးရကအသုံးပြုရမှာကန့်သတ်ဖို့လဲဆုံးဖြတ်ခဲ့ပါတယ်။ဝေဖန်သူတွေကတော့ ကဘာမှာအကြီးဆုံးအစစ်မြစ်ဇီဝစနစ်နဲ့မှတ်ပုံတင်တဲ့အစည်းအဝေးကြောင့်ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေသတင်းအချက်အလက်ခိုးယူမှုတွေအစိုးရကစောင့်ကြည့်ထောက်လှမ်းမှုတွေနဲ့စီးရင်သားတွေရဲ့ခံစားခွင့်တွေဆုံးရှုံးနိုင်ကြောင်းထောက်ပြကြပါတယ်။ဒါပေမဲ့လည်းအိန္ဒိယနိုင်ငံသားတန်ပေါင်း 1,200 ရဲ့မျက်ခြေလှော်နဲ့လက်ပွေတွေအပါအဝင်ဇီဝအချက်အလက်တွေကိုစုဆောင်းမဲ့အက်ထားလို့အမည်ပေးထားတဲ့အစည်းအဝေးဟာအခြေခံဥပဒေပြဋ္ဌာန်းချက်တွေနဲ့ကန့်ညီပြီးနွမ်းပါသူတွေကိုအထောက်အကူဖြစ်နိုင်ကြောင်းတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်လိုက်တာပါ။ဒါပေမဲ့လည်းအစိုးရကရည်ရွယ်ထားသလိုကနန်းစံနှလုံးပါဝင်တဲ့မှတ်ပုံတင်နံပါတ်ကိုဗန်စင်းဖွင့်တာ၊မိုဘိုင်းလက်ကင်ဖုန်းသုံးတာ၊ကျောင်းတွေကောလိပ်တွေဝင်ခွင့်လျှောက်တာမှမဖြစ်မနေဖြည့်ဆွတ်ဖို့တတ်မှတ်ချက်ကိုတော့တရားသူကြီး၅ဦးပါတရားရုံးချုပ်ကပယ်ချခဲ့ပါတယ်။တရားရုံးဆုံးဖြတ်ချက်ကိုတော့အတိုက်အခံကွန်ဂရက်ပါတီကချိုးဆိုပါတယ်။အိန္ဒိယနိုင်ငံမှာဂျားပွဲစားတွေကနေအကြမ်းအဖက်လုပ်ရတွေကိုရှင်းလင်းဖို့ရင်မောင်းနိုင်စင်းတဲ့ဗန်စင်းတွေလိုအထောက်အထားခိုင်ခိုင်မာမာမရှိတဲ့စင်ရွယ်နံပါတ်သူတွေကိုအစိုးရကအစအစာနဲ့လောင်စာဆီထောက်ပံ့မှုတွေလိုခန်းစားခွင့်တွေပေးအပ်တာမှတကယ်လိုအပ်သူတွေလက်ထက်ရောက်ဖို့ရည်ရွယ်ပြီး biometric ဇီဝစနစ်နဲ့မှတ်ပုံတင်ဆင်းကောက်မဲ့အစီအစဉ်ကိုလွန်ခဲ့တဲ့7နှစ်လောက်ကတည်းကစတင်ခဲ့တာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာရင်းနှီးမြှုပ်နှံမှုဘဏ်လုပ်ငန်းကြီးကနေဒေါ်လာ3,000,000ချီငွေလွှဲသုံးစားမှုနဲ့ဆက်နွယ်ပြီးဝန်ကြီးချုပ်နာဂျီရာဇာရဲ့ဇနီးဖြစ်သူကိုအောက်ရီလိုက်စားမှုတပ်ဖြည့်အေဂျင်စီကဒီနေ့ထပ်မံစစ်ဆေးမေးမြန်းပါတယ်။3လအတွင်းဒုတိယအကြိမ်စစ်ဆေးမေးမြန်းခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းရဲ့ဇနီးဖြစ်သူရော့စမာမန်ဆူဟာခင်မွန်တယ်လို့ပဲရာဇဝတ်ကြောင်းနဲ့အရေးယူခံမဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါ။နိုင်ငံပိုင် 1MTP ဘဏ်လုပ်ငန်းကနေငွေကြေးလဲသုံးစားမှုငွေမွေးခွာချမှုတွေနဲ့ဆက်နွယ်ပြီးတရားစွဲခံထားတဲ့ဝန်ကြီးချုပ်ဟောင်းကတော့သူ့မှာအပြစ်မရှိတဲ့အကြောင်းပြောဆိုထားပါတယ်။
ပြီးခဲ့တဲ့သတင်းဖတ်တုန်းကအသေးအတန်နာမကျန်းဖြစ်ပြီးကွယ်လွန်သွားတဲ့ဗီယက်နမ်သမ္မတထရန်ဒန်ကွိုင်းကိုအောက်မေ့ဘွယ်အထိမှ2ရက်သတ်မှတ်လိုက်ပါတယ်။ဗီယက်နမ်အလံလွှမ်းထားတဲ့ခေါင်းတလားရှိတဲ့ဟနွိုင်းမြို့ကဇာပနကျင်းပရာနေရာမှာပြည်သူတွေတန်းစီကာရဝပြုနေကြပါတယ်။ကွယ်လွန်သွားတဲ့သမ္မတအတွက်ပြည်သူတွေဝမ်းနည်းပူဆွေးကြပါတယ်။ကွယ်လွန်ချိန်မှာတော့သမ္မတထရန်ဒန်ကွိုင်းရဲ့အသက်က62နှစ်ရှိပါပြီ။ကြာသပတေးနေ့မှာတော့သမရရဲ့မွေးရက်မြောက်ပိုင်းနင်ပင်ပြည်နယ်ကကြေးရွာမှာမြုပ်နှံမှာဖြစ်ပါတယ်။နှစ်ရက်ကြာတနိုင်ငံလုံးအောက်မေ့ပူဆွေးတဲ့နေ့တွေမှာတော့တီးမုတ်ကခုံမှုဖျော်ဖြေပွဲအလုံးကိုရက်ဆိုင်ထားပါတယ်ရှင
်။ဟိုဒူးနေ့ညပိုင်းထိတ်တဲရောက်မြန်မာနဲ့နိုင်ငံတွေကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိငင်ထိုက်တို့ပြောပြပေးခဲ့တာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA Radio စီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA Facebook ဆာမျက်နှာ VOA Burmese News ကနေလည်းအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။လက်စားမှုနဲ့ယာရုကဖေရှားခံထားရတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာအစားထိုးခန့်အပ်ဖို့ဒီကနေ့ရန်ကုန်တိုင်းလွှတ်တော်မှာရန်ကုန်တိုင်းဝန်ကြီးချုပ်ကအမည်စီးရင်တင်သွင်းခဲ့ပါတယ်။ခန့်အပ်ဖို့တင်သွင်းခံရသူအမျိုးသမီးဥပဒေချုပ်ဟာပြည်အောင်စုရှေ့နေချုပ်ရုံကအငြင်းစားညွှန်ကြားမှုဖြစ်တယ်လို့လွှတ်တော်မှာတင်ပြခဲ့ပါတယ်။ဒီလိုခန့်အပ်ဖို့အမည်စီးရင်တင်သွင်းတာနဲ့ပတ်သက်လို့ဥပဒေအတိုင်းဝိုင်းမှာအမည်အမျိုးမျိုးရှိနေတာကို VOA သတင်းတောက်မတ်မီခါကစူးစီးတင်ပြပေးထားပါတယ
်။လက်လက်နေတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာခန့်အပ်ဖို့အတွက်ဒီကနေ့ကျင်းပတဲ့ရန်ကုန်တိုင်းလွှတ်တော်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအမည်စီးရင်တင်သွင်းခဲ့တာကို
တိုင်းဒေသကြီးလွှတ်တော်ကြီးသဘောတူညီချက်ရယူရတဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌံတို့ရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့25ရက်6လ2018ရေဆွဲပါစာမတ်3မြေဆောင်5ကျဲ3 5ကျဲ2မြေဆောင်စီမံဖြစ်ပြေးပို့လာပါတယ်။မိယာဒေါက်တင်မျိုးကြည်အဖမိယာဒုတိုက်ခေါ်ဦးအောင်တိုက်နိုင်ငံသားစစ်တီကပြအမှတ်ကတော့ကိုမြေဆောင်မာယာမနိုင်3ရက်2နှစ်5တိတိအဆိုပါထုတ်ပြရဲ့ကိုရေးမှတ်တမ်းကိုထွတ်တော်ကုလများထံထပ်ဝေထားပြီးဖြစ်ပါတယ်
။အမည်စင်းတင်သွင်းထားသူနဲ့ပတ်သက်လို့ကန့်ကွက်လို့တဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကန့်ကွက်လို့တဲ့အကြောင်းကိုလွှတ်တော်ရုံးကိုတင်ပြရမယ်လို့လည်းလွှတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်။ရန်ကုန်တိုင်းဥပဒေချုပ်အနေနဲ့တာဝန်ထမ်းဆောင်ခဲ့တဲ့ဦးဟန်ထူဟာပြီးခဲ့တဲ့ရက်ပိုင်းကအာဂရီလိုက်စားမှုပုံမှန်နဲ့အရေးယူခံရတာကြောင့်လက်ရှိမှာတာဝန်ကနေခံရပြီးအမှုရင်ဆိုင်နေရပါတယ်။ဟာတာတယုတ်ဆောင်အောင်ရဲထွေအသက်ခံရမှုမှာတန်တရာရှိသူတွေကိုပြန်လွှတ်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူးနဲ့အတူတိုင်းဒေသကြီးဥပဒေအရာရှိနဲ့ရန်ကုန်အရှေ့ပိုင်းခရိုင်ဥပဒေအရာရှိတွေစုစုပေါင်း6ဦးကိုလက်စားမှုနဲ့အရေးယူခဲ့တာဖြစ်ပါတယ်။ တရားလွတ်တော်ရှိနေဦးကြည်မင်းကတော့တိုင်းဥပဒေချုပ်အစ်စ်အနေနဲ့ကြီးမားတဲ့စိန်ခေါ်မှုတွေရှိလာမယ်လို့သူကဆိုပါတယ
်။ NLD တွေကဟာတကယ်ကိုကြွကျင်နေရှိနေတယ်ဖြစ်စေအပြင်လောကဖြစ်စေအဲ့လိုအပြင်လောကကနိုင်ငံရေးအမြင်ရှိတဲ့ရှိနေမျိုးထန့်လာဦးပဲဆရာတော့ဘူအားဖြင့်ကြိုက်တယ်အမျိုးသမီးအမျိုးသားဆိုတော့မဟုတ်ပါဘူး။ဘာလို့ဘာလို့မကြိုက်လဲခုနဆရာပြောလို့ပဲစစ်အာဏာရှင်အောက်မှာအပိုးကျိုးလာတဲ့အမြင်ဟောင်းရှိတဲ့လူတွေကိုဆရာမကြိုက်ဘူးပေါ့နော်
။ဥပဒေချုပ်အစ်စ်အနေနဲ့ဝေဖန်ခံနေရတဲ့လက်ရှိတရားရေးကိုဘယ်လိုတည့်မတ်အောင်ထိမ့်မလဲဆိုတာနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေဦးရောဘတ်စန်းအောင်ကတော့အခုလိုပြောဆိုခဲ့ပါတယ်။
တော့သူနဲ့ပတ်သက်လို့ကြောစမပြူရလာအောင်စံနမူနာထားရလာအောင်သူ့ရဲ့ဆောင်ရွက်ချက်ကဥပဒေဝန်ထမ်းအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့တာကလွင်တခြားဘာမှကျွန်တော်တို့မကြားသိရဘူးအဲ့တော့ကျွန်တော်တို့ကတော့အားမရဘူးပေါ့ဗျာသူ့သူ့တနည်းလောက်တော့စောင့်ကြည့်ရတော့မှာပေါ့ခံပြီးမှတော့ဘာတတ်နိုင်မလဲ
ဥပဒေချုပ်ဟောင်းနဲ့ဥပဒေအရာရှိတချို့ကိုလက်ဆောင်မှုနဲ့အရေးယူလိုက်တာကြောင့်တရားစီရင်ရေးအပေါ်လူလူရဲ့ယုံကြည်မှုပြန်ရလာနိုင်စေမယ့်အစာပြိုးလှုပ်ဆောင်မှုအဖြစ်ဥပဒေပညာရှင်တွေကကြိုဆိုကြပါတယ်။ဒါပေမဲ့လည်းအစ်တတော်ဝင်ယူမဲ့ယုံရင်းနေတဲ့တရားရေးယုံကြည်မှုအားနည်းနေတဲ့တရားစီရင်ရေးမှုကင်းတွေမကြခဏဖြစ်လာနေတဲ့လူပေါင်းစုံနေထိုင်နေတဲ့ရန်ကုန်တိုင်းဒေသကြီးမှာတရားရေးကိုတည်မတ်အောင်ထိမ့်သိမ်းဖို့အခက်ခဲတွေရှိနေသေးတယ်ဆိုပြီးတုံသက်ပြောဆိုနေကြပါရဲ့ရှင်
။မမေခသတင်းပေးပို့ထားတာပါ။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့အမေရိကန်နဲ့တရုတ်ကြားအပြန်အလှန်သွင်းကုန်ခွန်တွေတိုးမြင့်ကောက်ခံနေကြတဲ့ကုန်သွယ်ရေးစစ်ပွဲအတွင်းအရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးမှာတော့အမျက်ထွက်နိုင်တယ်လို့အာရှဖွံ့ဖြိုးရေးပံ ADB ကခန့်မှန်းထားပါရဲ့။ဒါပေမဲ့မြန်မာနိုင်ငံရဲ့လက်ရှိအခင်းချင်းအရတော့အမျက်ထွက်နိုင်တဲ့အလားအလာနေပါတယ်လို့လည်းတုံသက်ကြပါရဲ့။မတ်သိငိထိုင်စူးစီးတင်ပြထားတာပါ။
အမေရိကန်ဘက်ကတရုတ်သွင်းခုံတွေအပေါ်အခွန်တိုးကောက်ပြီးတရုတ်ဘက်ကလည်းလက်တုံပြန်လိုက်တဲ့အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲကြောင့်လာမယ့်နှစ်မှာတရုတ်ရဲ့ပြည်တွင်းအသင်းထုတ်လုပ်မှု GDP ကျသွားမယ်လို့အာရှဖွံ့ဖြိုးရေးပိုင် ADB ကဒီကနေ့ခန့်မှန်းချက်မှာဖော်ပြပါတယ်။ဒါပေမဲ့တရုတ်အမေရိကန်ကုန်သွယ်ရေးစစ်ပွဲမှာအရှေ့တောင်အာရှအာဆီယံနိုင်ငံတွေရဲ့စီးပွားရေးမှာအမျက်ထွက်နိုင်တယ်လို့ ADB ရဲ့အကြီးအကဲစီးပွားရေးပညာရှင်ဂျိုးဆက်ဇဘက်ဂလစ်က VOA ကိုပြောပါတယ်။
But on the other side, if part of this trade is redirected,
တပ္ပမလည်းဒီကုန်သွယ်ရေးစစ်ပွဲကြောင့်ဒေတာရင်းကနိုင်ငံတချို့အတွက်တော့တမျိုးတပုံဖြစ်သွားနိုင်ပါတယ်။အရှေ့တောင်အာရှနိုင်ငံများအာဆီယံစီးပွားရေးမှာတော့အမျက်ထွက်လာနိုင်တယ်လို့သူကပြောဆိုသွားတာပါ။တရုတ်နဲ့အမေရိကန်ကြားအပြန်အလှန်သွင်းကုန်တွေအပေါ်အခွန်တိုးကောက်တာကြောင့်နှစ်နိုင်ငံပို့ကုန်တွေဈေးကြီးသွားစေတာပါ။တရုတ်အနေနဲ့နိုင်ငံတွင်းကကုန်ထုတ်လုပ်ငန်းတွေကိုတခြားနိုင်ငံတွေကိုပြောင်းရွှေ့လာနိုင်တယ်လို့ခန့်မှန်းထားကြပေမဲ့မြန်မာနိုင်ငံကိုရောက်လာတဲ့အလားအလာကရောရှိပါသလားစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူးထွန်းကတော့လက်ရှိမြန်မာနိုင်ငံရဲ့အခင်းအကျင်းကမကောင်းသေးဘူးလို့သုံးသပ်ပါတယ
်ဒီဟာလေဒီဒီဆက်မှာဒီတင်ရတော့တော့ရတဲ့ဒီအပေါ်အများမကောင်းဘူးနော်တော့ဒီမှာလည်းဒီမှာဆရာပြန်ကြည့်ရတော့ဒါလည်းလက်ရှိမျိုးဒီလိုရဲ့ဘိုင်းမှာပါတယ်ရက်ဆိုးဒီဘိုင်းတိတ်ရတယ်ကြားရပါနော်အဲ့ဒီကတော့ကျွန်တော်တို့ဒီမှာတော့လက်ရှိရှိနေပါတော့။ဒီတော့ကင်းကင်းမကောင်းပါဘူးနော်။ကင်းကင်းကောင်းမယ်ဒီနေ့ထောက်ကောင်းတော့ဒီခုနရှေ့လာနေနေတာတည်းရှိပါတော့
။လက်ရှိမှာတော့တရုတ်အမေရိကန်ကုန်သွယ်ရေးစစ်ပွဲကြောင့်မြန်မာကျပ်ငွေဈေးကျသွားတာကတိုက်ရိုက်တက်ရောက်မှုဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်။မြန်မာလေယာထွက်ကိုအများစုတင်ပို့နေရတဲ့တရုတ်နိုင်ငံမှာအခက်တွေ့လာတဲ့အခြေအနေကြောင့်မြန်မာအပေါ်မှာတက်ရောက်မှုရှိနေပေမဲ့လည်းအခွင့်အလန်းလဲရှိတယ်လို့ဒေါက်တာဆုထွန်းကပြောပါတယ်
။ဘာကြီးလို့ပြောရလဲကျွန်တော်ကလည်းလက်ကလည်းဆင်ဒီကဆက်ကုန်ပြီပေါ့နော်။ဒါကဘာလို့လဲ60တိုင်းလုံးပြောပါပေါ့နော်။ရောင်းကြည့်တယ်ကုလားကျွန်တော်ဒီလိုကြည့်နေတော့ပေါ့ပါတော့နော်။ဒီစီရရင်မပေါင်းရအောင်လေကျွန်တော်တို့ဒါဒီဘိုးတွေကကြားလာနေနေချာဆင်လာပေါ့နော်။ဒါကမှကျွန်တော်ဒီလိုကြောင်းကြောင်းရတယ်။ဒါရရောဒါတော့အတင်းချင်းကျွန်တော်တို့ပြန်ဝင်နေတယ်ဒီကောအဲ့ဒီလိုရမှာကျွန်တော်တို့ကဟိုကနေလာမှုဖြစ်တယ်။အမျိုးအနေနဲ့တော့အရင်ကတည်းကကျွန်တော်ကြားရမှာနော်။ဒါကဘာမှမရတဲ့အခါကျရင်ကြားလို့ရှိတယ်။အော်ကျွန်တော်ကလက်ရှိမှာတော့ဒီလိုနဲ့အမေရိကန်စစ်ပေါ်မှာကျွန်တော်ခံရတဲ့အခါကကြားတယ်။နောက်တစ်ချက်တော့ကျွန်တော်ကမတော်လို့တင်တာဟိုကဒါကကိုယ်ပိုင်ရချင်းဒီလိုပြည့်ရအောင်ရှိရင်ကျွန်တော်ကလည်းတချို့ကိုယ်ပိုင်တော့ပြည့်ပြတော့အမေရိကန်ဟာအကုန်ပြတော့ရတာခိုင်းနေခဲ့ပြီ။
မြန်မာကျပ်ငွေဈေးကျနေတဲ့အခြေအနေကတော့ အခုအခါဒေါ်လာအရောင်းအဝယ်တချို့ကိုဖမ်းဆီးတဲ့သတင်းထွက်လာပြီးတဲ့နောက်အနည်းငယ်ပြန်ပြီးတော့တည်ငြိမ်လာတဲ့အနေအထားမှာရှိနေပါတယ်ရှင်
မတင်ကြီးထိုက်ပါရှင်အခုဆက်ပြီးတော့ကမန်လူမျိုးအမိခံမှတ်ပုံတင်လုပ်ပေးတဲ့ကိစ္စရခိုင်လွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောင်းနီမော်ကြီးရွာမှာတိုင်းရင်းသားမဟုတ်တဲ့မွတ်စလင်တွေကိုကမန်တိုင်းရင်းသားလူမျိုးအမိခံနိုင်ငံသားစီစီရေးကတ်တွေထုတ်ပေးနေတယ်ဆိုတဲ့စွပ်စွဲချက်တွေထွက်နေပြီးဒီကိစ္စပြန်လည်စီစစ်ဖို့နဲ့မှားယွင်းထုတ်ပေးတဲ့ကိစ္စရုပ်သိမ်းပေးဖို့ပြည်အောင်စုအစိုးရကိုတိုက်တွန်းရင်းရခိုင်ပြည်နယ်လွှတ်တော်ကမဲခွဲအတည်ပြုလိုက်ပါတယ်အခုကြောင်းနီမော်ကြေးရွာမှာတော့နိုင်ငံသားစီစီရေးကတ်ပြုလုပ်တာကိုရပ်ဆိုင်ထားပြီးဒီကိစ္စကိုပြည်ထောင်စုအဆင့်ကနေစစ်ဆေးသွားမယ်လို့လဲဆိုပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရံပြဲမြို့နယ်ကြောင်းနီမော်ကြေးရွာမှာမှတ်ပုံတင်ထုတ်ပေးနေတာတွေကိုပြန်လည်စစ်ဆေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းကြောင်းဆိုရခိုင်ပြည်နယ်လွှတ်တော်စည်းဝေးမှာမဲခွဲဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့လွှတ်တော်ဒုတိယဥက္ကဋ္ဌဦးမြတ်ဒန်းက VOA ကိုပြောပါတယ်။
နောက်ပြည်မျိုးနယ်ကြောင်းနေမော်ကြည့်ရမှာပင်ဒီလိုကိုကမာဒီမျိုးဆိုပြီးတော့မှနိုင်ငံသားစီစီကပြတဲ့ထုတ်ပြန်တာဖတ်တယ်လို့နောက်ပြည်မျိုးနယ်ဆွတ်တူကိုယ်စားလှယ်ဦးသားမောင်ဦးကနေပြီးတော့မှအစိုးရတင်သွင်းပါတယ်အဲ့ဒီအစိုးရကဆွတ်တူကိုယ်စားလှယ်၃ဦးကဆက်ဆံဆွေးနွေးပါတယ်အစိုးရအဖွဲ့ကတော့ဟာဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုကလည်းပြန်ပြီးတော့မှမှားယွင်းတာထုတ်ပြန်ခဲ့တာများလားဆိုပြီးတော့မှပြန်စစ်မှာဖြစ်တဲ့ကြောင်းတော်မှတ်တာအဖြစ်ထားပေးပါလို့ပြောတယ်အဲ့ဒါကြောင့်မင်းကတော်တော်မှအဲ့ဒီအစုံနဲ့ပတ်သက်တော့မြေခွဲဆုံးဖြတ်တဲ့ခါကျတော့ဒီအစိုးရအောင်မြင်သွားပါတယ်ဒီကျွန်တော်တို့ဆက်တော်ကနေပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ကိုဒီအစိုးရအောင်မြင်ကြောင်းကိုဆက်လက်ပြဖို့မှဖြစ်ပါတယ
်ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကနေပြည်တော်လူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကနေကြောင်းနေမော်ကြေးရွာကိုရောက်လာပြီးလူရေစုစုပေါင်း 3,300 ကျော်ကိုနိုင်ငံသားစစ်ဆေးရေးကထုတ်ပေးခဲ့ပါတယ်နိုင်ငံသားစစ်ဆေးရေးကထုတ်ပေးခဲ့တဲ့အထက်မှာသူတို့ကသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေပါဝင်နေတယ်ဆိုပြီးကန့်ကွက်နေကြတာပါမြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုအတိအမှတ်မပြုခဲ့သလိုရခိုင်ပြည်နယ်ကမွတ်စလင်တွေလို့တာသုံးနှုန်းနေပါတယ်မွတ်စလင်တွေကိုနိုင်ငံသားစစ်စီကပြုတ်လုပေးခဲ့တယ်ဆိုပြီးရန်ပြဲမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ကအစိုးတင်သွင်းခဲ့တာကိုတော့ပြည်နယ်လှုပ်တော်ဒုတိယဥက္ကဋ္ဌဦးမြတ်တန်းကခုလိုဆက်ပြောပါတယ
်အစိုးရရဲ့တင်သွင်းချက်အရဆိုလို့ရှိရင်ဦးရေကျားက1450ကျားရမာက1650 3200ကျော်တာပေါ့အမှန်တရားသားအနေနဲ့နိုင်ငံသားစီစီကထုတ်ပြီးပြကြောင်းလို့အဲ့အစုံမပါပါတယ်ငိုးတကယ်တကယ်ကမကြီးလာတော့ချင်ရနဲ့65ရောက်ရှိတယ်ပြောပါတယ်2015ခုနှစ်နိုဝင်ဘာလအမေစင်းအရာပေါ့နော
်ကျောင်းနီမော်ကျေးရွာမှာစီးရင်ရကမန်တိုင်းသားဥယျာဉ်265ရောက်တာရှိနေပြီနိုင်ငံသားစီစီရေကတ်3000ကျော်ထုတ်ပေးတဲ့ဖြစ်စဉ်ပေါ့ကမန်တိုင်းသားတွေကလည်းကန့်ကွက်ခဲ့ပါတယ်ကျောင်းနီမော်ရွာသားကမန်တိုင်းသားတို့ကခုလိုပြောပါတယ်
အဲ့ဒါလုံးဝလက်ခံလို့မရဘူးကျွန်တော်တို့အနေနဲ့လည်းဆက်လက်ပြီးတော့ဆောင်ရွက်တော့ဦးစီရင်ဘာလို့လဲဆိုတော့သူကကမန်လီယိုမှမဟုတ်တာကမန်လီယိုဆိုတာကတိုင်းရင်းသားမြို့နယ်စုဝင်တစ်ခုလေ
အခုတော့ကောက်ွက်မှုတွေရှိနေတဲ့အတွက်နိုင်ငံသားစီစီရေးလုပ်ငန်းတွေကိုလောလောဆယ်ရပ်ဆိုင်ထားတယ်လို့ဦးမြတန်းကပြောပါတယ
်။ဟုတ်လောလောဆယ်ရပ်ဆိုင်ထားပါတယ်လို့ဒီကောင်စုဝန်ကြီးကတော့တင်းတော်ချင်းနေဘက်တခုမှသူပြောလာတော့ဒါဥပဒေနဲ့စီစီတီပြေးခဲ့တာပါ။ဒါပေမဲ့ဒီဟာကိုပြန်ပြီးတော့မှစီစီပြပါမယ်ဆိုမှသူကအဲ့ဒါပြောသွားပါတယ်။မနေ့ကတော့ဆက်တော်မှဒီအစိုးရအဖွဲ့ကဝန်ကြီးတစ်ပါးကသူတို့ရဲ့သဘောထားကိုပြောတာတော့ဟာတိုင်းနဲ့တင်တဲ့ဒီကလာဘကတူညမှုတွေလက်ထောက်ညမှုတွေခေါ်ပြီးတော့မှအမှုတွေ3000ကျော်ပြန်ပြီးတော့မှစီစီနေပါတယ်ပြောသွားပါတယ်။
ဒီကိစ္စပြန်လဲစစ်ဆေးပြီးရှင်းလင်းတင်ပြသွားမယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးသိန်းစွေကလည်းစက်တင်ဘာ20ရက်နေ့ကနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကြောင်နီမော်ကျေးရွာတွင်နိုင်ငံသားစစ်ဆေးရေးကတ်တွေထုတ်ပေးခဲ့တာနဲ့ပတ်သက်ပြီးကမန်မျိုးရာသုံးသပ်ရေးပါတီနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ကလည်းစက်တင်ဘာလဆက်မှာပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရထံမှကန့်ကွက်စာပေးပို့ခဲ့ပါတယ်ခင်ဗျာ
။ဘာသာရှင်များရှင်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုရဲဆွဆွဲချက်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတွန်းအားတွေဖြစ်လာနိုင်ပါလဲ။ပြည်လဲသိမျက်ရေးကိုရောထိခိုက်နိုင်ပါသလားဆိုတာတွေကို VOES စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOES ဖုန်းနံပါတ်2392382555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့တိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေရှင်။
VOA ဒိုင်းလီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေတာပါစနေညဒိုင်းရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်အခုတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်လွန်ခဲ့တဲ့နှစ်80ကျော်ကဒုတိယကမ္ဘာစစ်မှာပါဝင်တိုက်ခိုက်ခဲ့ပြီးအခုအချိန်မှာကွယ်လွန်သွားပြီဖြစ်တဲ့ဘိုဂါလင်မောကော်နာကိုသမ္မတဒေါ်နယ်ထရမ့်ကအမေရိကန်စစ်တပ်ရဲ့အဆင့်အမြင့်ဆုံးရဲစွမ်းတပ်တည်ဆိုင်ရာဆုတဆိပ် Medal of Honor ကိုချီးမြှင့်ခဲ့ပါတယ်သူဟာတိုက်ပွဲတွေအတွင်းဒဏ်ရာ9ကြိမ်ရခဲ့ပြီးတော့1945ခုနှစ်ဇန်နဝါရီလမှာတော့ပြင်သစ်နိုင်ငံဟူဆန်မြို့အပြင်ဘက်တိုက်ပွဲမှာအမေရိကန်စစ်တပ်ရှေ့တန်းစခန်းအစွန်ဖျားထိသွားရောက်ပြီးချီတက်လာတဲ့ဂျာမနီတပ်ရှိတဲ့နေရာကိုအမြောက်နဲ့ပစ်ခိုင်းခဲ့တာဖြစ်ပါတယ်။သူ့ရဲ့ကြံရစ်တဲ့ဇနီးဖြစ်သူပေါ်လင်းကော်နာကသူ့အစားစုကိုတက်ရောက်ရယူခဲ့ပါတယ်။ Pentagon VOA သတင်းတောက်ကာလာဘက်သတင်းပေးပို့ထားတာကိုကိုငိမ့်ညာကတင်ပြပေးပါမယ်
။1945ခုနှစ်ဒုတိယကမ္ဘာစစ်ပြီးကာလမှာသူယောက်ျားဂါလင်မောကုန်နာကိုပထမဆုံးတွေ့တဲ့အချိန်မှာဒီပိန်ညောင်ညောင်လူတယောက်ကိုမျိုးကလူတွေအကြီးအကျယ်ချီးမြှောက်တာတွေဘာကြောင့်လုပ်နေလဲဆိုတာပေါ်လင်းကော်နာနားမလည်ခဲ့ပါဘူ
း
ကျွန်မအမေကိုပြောခဲ့တာကဒီအကောင်တသေးလေးကိုချီးလိုက်ပေါင်သူများတွေပြောသလောက်လဲသူလုတ်ခဲ့မှာမဟုတ်ပါဘူ
းကန်တာကီပီနယ်ကလေကွင်းအိမ်ထဲမှာသူတို့နှစ်ဦးဟာရိုးရိုးအေးအေးနေသွားခဲ့တာပါဘိုကော်နာဟာပြင်သစ်နိုင်ငံမှာသူစွမ်းဆောင်ခဲ့တာတွေဥရောပနဲ့မြောက်အာဖရိကမှာသူဆင်နှွှဲခဲ့တဲ့တိုက်ပွဲတွေအကြောင်းတခွန်းမှပြောမသွားပါဘူးဒုတိယကမ္ဘာစစ်အတွင်းစုဒုတိယအများဆုံးရတဲ့စစ်သားဖြစ်ခဲ့ပေမဲ့လည်းသူရခဲ့တဲ့စုတွေကိုအိမ်မှာပြသထားခြင်းမရှိပါဘူးလူသားကောင်နာကသူ့ညီဝမ်းကွဲပါ
They were literally in a cardboard box in his old army duffel
စစ်သားတွေဟောင်းထဲမှာထည့်ပြီးတော့အကန်းနဲ့ကဗီဒီယိုအောက်ဆုံးထဲမှာထည့်ထားခဲ့တာပ
ါဘိုကောင်နာဟာစုတစိမ့်တွေနဲ့တင်အိမ်ပြန်လာတာမဟုတ်ပါဘူးစစ်ပွဲရဲ့ဒဏ်ရာတွေကခန္ဓာကိုယ်မှာရောအိမ်မက်တွေထဲမှာပါပြည်နေပါတယ
် He had a place about that big in his hip that
သူ့ရဲ့တင်ပါးမှာလဲဝါလောက်ရှိတဲ့အဝိုင်းကြီးတစ်ခုရှိပါတယ်တင်ပါးမှာဒဏ်ရာနဲ့ပ
ါသူ့ရဲ့ဒဏ်ရာကြောင့်ပဲဇန်နဝါရီလ24ရက်1945ခုနှစ်မှာသူဟာစစ်မြေပြင်မှာရှိနေရမှာမဟုတ်ပါဘူးဗိုလ်မှူးချုပ်လီကွင်တက်စ်ဂျူနီယာက
He escaped from the hospital essentially
သူကဆေးရုံကနေခွတ်ထွက်ပြီးသူ့တက်စီကိုသွားခဲ့တာပါတစ်ဖက်ကတက်လာတော့သူ့ဘာသာရှေ့တန်းကိုလိုက်သွားခဲ့ပါတယ်
တနက်တလက်နဲ့ဖုန်းလိုင်းတစ်လိုင်းကိုယူပြီးရှေ့တန်းကိုထွက်သွားခဲ့တာပါဂျာမန်ခြေလင်တပ်သား600နဲ့တန်ကား6စီးကိုတောင်းခံထားပြီးနောက်တန်းကအမြောက်ကိုပြစ်ကူတောင်းခဲ့တာပ
ါ So he was out in front of the American lines
American ကစစ်ကြောင်းရဲ့အရှိကိုရောက်နေပြီးဂျာမန်ခြေလင်တပ်နဲ့10မီတာလောက်ပဲဝေးတော့တာပါနောက်ဆုံးတက်လာတဲ့ထိုးစစ်ကိုချဖို့သူရှိတဲ့နေရာပေါ်အမြောက်တွေပြစ်ခိုင်းခဲ့တာပါ
သူဟာပိန်ချောင်ချောင်ကန်တက်ကီလယ်သမားတစ်ယောက်ထပ်ပို့တယ်ဆိုတာကို American အမြောက်နဲ့ဂျာမန်ဘက်ကပြစ်တဲ့အမြောက်တွေကြတဲ့နေရာမှာသူ့ရဲ့ဖုန်းလိုင်းဟာအထူးရောက်ဆုံးလက်နက်တစ်ခုအဖြစ်ပြခဲ့ပါတယ
်။ On that particular day and that particular moment in time
အဲ့ဒီချိန်အဲ့ဒီနေရာမှာသူဟာအရေးအကြီးဆုံးလူတစ်ယောက်ပါ။သူ့ရဲ့ပြစ်ကူတောင်းမှုတိုက်ပွဲကိုထိန်းချုပ်နိုင်စွမ်းနေကြောင်းအဲ့ဒီနေ့မှာသူ့ရဲ့တပ်ဟာစစ်ပွဲကိုနိုင်ခဲ့ပါတယ
်။သူကွယ်လွန်ပြီးနှစ်20ကြာမှသူ့ရဲ့အမှုထမ်းကောင်းတစ်စိတ်ကနေ Medal of Honor ကိုအစိတ်မြင့်တင်ပေးခဲ့ပါတယ်။ဘိုကော်နာရဲ့စွမ်းရည်ကိုမျက်မြင်တွေ့ခဲ့ရတဲ့ရဲဘော်ရဲဘက်3ယောက်ရဲ့မော်ကွန်းတိုင်မှာတင်းစီထားတဲ့တက်တီကန်ချက်တွေအပေါ်မူတည်ပြီးဆုံးဖြတ်ခဲ့ကြတာပါသူ့ယောက်ျားအသက်89နှစ်မှာတည်ဆုံးသွားပြီးတော့မှယောက်ျားရဲ့ရဲစွမ်းတက်တီပြေဝပုံကိုပေါ်လင်းကော်နာတီးခွင့်ရခဲ့တာပ
ါ Hey was my hero
သူကကျမရဲ့တရေကောင်းမှာကျမသူ့ကိုအရန်ချစ်ခဲ့ပါတယ်ကျမမသိခင်အခုလိုဂုံပြုတ်ခံရတဲ့အတွက်လဲကျေးဇူးအရန်ချစ်ပ
ါတယ် I get to see this in my lifetime
သူ့ရဲ့စုတစိမ့်ကိုလက်ခံယူတဲ့တစ်ချိန်တည်းမှာသူရင်ထဲမှာတော့ယောက်ျားဖြစ်သူအမြဲရှိနေမှာပါခင်ဗျာ
ကိုငိမ့်ချမ်းပြောပြပေးခဲ့တာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝဲမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍမြမရေးတုံးသက်ချက်နဲ့အားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ
ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့2018ခုနှစ်စက်တင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 1783ညလိုင်းဒိုမီတာ51 kHz 9335တို့ကနေဆက်လိုက်ဆက်တက်ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာတော့မကူးဆက်နိုင်သောနာတာရှည်ရောဂါတွေကိုရှောင်ကျဉ်ဖို့ဘယ်လိုနေထိုင်သင့်လဲဆိုတဲ့အကြောင်းနဲ့မြန်မာအရေးသုံးသပ်ချက်မှာတော့
While the economy is not doing so well for the individual person, certainly the economy
ကောင်းဆောင်မှုဘေးကျန်နေချက်ဖြစ်စေတဲ့မြန်မာပြည်ထနာဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးမြန်မာရေးကျွမ်းကျင်သူ American ပြည်ထောင်စု Georgetown တက္ကသိုလ်ပါမောက်ခ David Steinberg နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။ဒါ့အပြင်အားကစားသတင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။နှလုံးသွေးတိုးနဲ့စီးချိုယောဂါတွေလိုမျိုးတဦးကတဦးကိုမကူးဆက်နိုင်တဲ့ယောဂါဖြစ်ပွားမှုနှုန်းတွေညွန့်နေသွားဖို့ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုနေထိုင်ရမလဲဆိုတဲ့အတွက်ဆရာဝန်တွေကနယ်တွေကိုသွားပြီးတော့ကျန်းမာရေးဗဟုသုတဖြန့်ဖြူးပေးတာတွေရှိပါတယ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ပြထားပါတယ်
ညညအောင်နေထိုင်စားတော့နိုင်ခဲ့မယ်ဆိုရင်နှလုံးသွေးတို့စီးကျွနဲ့ကင်ဆာရောဂါတွေဖြစ်ပွားဖို့အခွင့်အရေးဟာရာဂိုင်နှုန်းအဖြစ်တည်တည်တသာရောနေတော့မှာဖြစ်ပါတယ်ကိုလက်လှူရှာအားကစားပြုလုပ်ဖို့နေရာတွေဖြစ်ပေါ်လာစေဖို့နဲ့ဘေးရန်နဲ့ကင်းရှင်းတဲ့အစားအသောက်တွေရရှိလာစေဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကဖန်တီးလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်သက်ဆိုင်ရာတာဝန်ရှိသူတွေကိုကျန်းမာရေးနဲ့ညီညွတ်တဲ့ပတ်ဝန်းကျင်တစ်ခုဖြစ်ပေါ်လာအောင်ဖန်တီးပေးဖို့တိုက်တွန်းနှိုးဆော်နေတဲ့အချိန်မှာပြည်သူလူထုကလည်းကိုကျန်းမာရေးအတွက်ကိုကိုယ်တိုင်တက်တက်ကြွကြွလှူရှာပေးရမှာပါရနိုင်သမျှအခြေအနေတွေကနေကိုလက်လှူရှာအားကစားမှုကိုဘယ်လိုရအောင်လှုပ်ဆောင်ကြမယ်ဆိုတာနဲ့ကျမကြီးနဲ့မညီညွတ်တဲ့အစားအသောက်တွေကိုဘယ်လိုရှောင်ကြဉ်ရမယ်ကျမကြီးနဲ့ညီညွတ်တဲ့အစားအသောက်တွေကိုဘယ်လိုရွေးချယ်စားသုံးရမယ်ဆိုတာတွေကိုသိရှိစေဖို့အတွက်မကူးဆက်နိုင်သောနာတာရှည်ယောဂများသတိပြုလှူရှာမှုရဲ့တဲ့ဘက်ကိုပါဝင်လှူရှာဆောင်ရွက်ခဲ့ကြတယ်လို့စေတုတေသနာဦးစီးဌာနမှညွှန်ကြားရေးမှူးချုပ်ဖြစ်သူဒေါက်တာကျော်စင်တန့်ကပြောပါတယ
်ဒီရဲ့တဲ့ဘက်ပေါ့နော်ဒီ2018ခုနှစ်ရဲ့စက်တင်ဘာလ3ရက်ကနေ9ရက်တွင်မှာဒီ NCD လို့ခေါ်တဲ့မကူးဆက်နိုင်တဲ့နာတာရှည်ယောဂများဒါကကွယ်တိုက်ဖြည့်ရေးရက်တတ်တပ်ပါပေါ့နော်အဲ့ဒီအတွက်ကိုဒါတကဘာလုံးမှာတတ်မှတ်ပြီးလှူရှားနေတဲ့အခါမှာကျွန်တော်တို့ဒီကျမိုင်းနဲ့အာကစားဝန်ကြီးဌာနအနေနဲ့လည်းစေတုပေသနာဦးစီးဌာနအနေနဲ့ကကျွန်တော်တို့ဒီဘိုးတိုင်းဒေသကြီးဘိုးအမြင့်တွေမှာတော့ကျွန်တော်တို့ဒီပြည်သူလူထုအခြေပြုကင်ဆာရောဂါ registry ပေါ့နော်အဲ့ဒါကင်ဆာရောဂါလူနာများတောက်ယူရေးစီမံချက်ကိုဆောင်ရွက်နေပါတယ်အဲ့ဒီဆောင်ရွက်နေတာနဲ့ကူတွဲပြီးတော့ရွှေရောင်နှင်းစီကင်ဆာဖောင်ဒေးရှင်းကဆရာဝန်ကြီးများနောက်ပြီးတဲ့အခါကျတော့စေတနာရှင်များအားလုံးပူးပေါင်းပြီးတော့ဒီကန်ခုနပြောတဲ့ကုဆက်မကုဆက်နိုင်တဲ့ယောဂများကာကွယ်ရေးရတတပတ်လှုပ်ရှားမှုတွေနဲ့ကူတွဲပြီးတော့ဒီမြို့နယ်မှာလာရောက်ပြီးတော့ဆောင်ရွက်ခြင်းဖြစ်ပါတယ်
လူလူကြားမှာကျမကြီးနဲ့ညီညွတ်အောင်ဘလို့နေထိုင်စားတော့ရမယ်ဆိုတဲ့အသိပညာတွေပြန့်နှံ့နေပြီးလက်တွေလည်းလိုက်နာကျင့်သုံးနေကြမယ်ဆိုရင်နှလုံးသွေးတို့စီးကျွနဲ့ကင်ဆာရောဂါဖြစ်ပွားမှုတွေနဲ့ရော့ကျသွားမှာဖြစ်ပါလေကျမကြီးနဲ့ညီညွတ်အောင်ဘလို့နေထိုင်စားတော့တဲ့မှာတည်းလို့မေးကြည့်တဲ့အခါရှင်အောင်နေစီကင်ဆာဖောင်ဒေးရှင်းမှအမှုဆောင်တူဦးဖြစ်သူဒေါက်တာဒေါခင်သီရီကအခုလိုပြောပါတယ်
နံပါတ်1ကတော့ပါလိမ့်ဆိုရင်ဟိုလူရပို့ပြီးတော့ကိုယ်လဲလှူရှာမှုကြီးကိုမှန်ပြုလုပ်တဲ့နေကျမတို့ရဲ့ခု live site ကြီးပြောင်းလာတော့လူရကိုကားစီမေနော်ထိုင်နာများမေအဲ့လိုအစားကိုပို့ပြီးတော့ပုံမှန်ကိုယ်လဲလှူရှာမှုပြုလုပ်တဲ့နေနော်အစားတောင်ရွေးချယ်စားသုံးတဲ့ခါမှလေအတီးရွက်တီးပေါ့နော်တတီးတီးနှံဒါမျိုးတွေကိုပို့ပြီးတော့စားသုံးတဲ့နေနောက်ပြီးတော့လူရနော်သူကအဝမလွန်စီဘူးဒါတွေကိုသတိထားမေနောက်ပြီးတဲ့ခါမှကျမတို့ဒီနော်အရက်ဆိုလို့ရှိရင်လည်းလွန်ကျွန်းတောက်သုံးနံမှုပြန်ထိုက်တင်တော့ပဲเนาะဒါကိုအမြင်ကိုကွန်ထရိုးလုပ်နိုင်ပေါ့။နောက် seal so far pio thuru ye paw no seal lay to secret to da ri taw tong chin a phit le blue cancer yi pu pio phit la nai ne blue nlon yoga yi pu pio phit la nai ne naw thu thu to khu ga raw ba le so jama ro paw no di tui do yoga ni pat so sa shot sa bu paw jama ro yin ma lu myo so ko taw su di ye li ho a ngan chai da bu no di ni pi yi ngan nyai da myo chai de so da sa shot sa me ta cha shot sa me di ni khu ga le jama ro life time ma ta a yi chi ba le
de u ga ni de u ko ku set pyan nai nyin ma shi de na da shi yoga ri ha ni chin ya chin phit paw khan da ya de yoga ri ma ho phe ma yin nei ni sai sa taw mu ri chaung ta phi phi phit paw khan da la ya de yoga ri phit ba le yoga phit ma ku da ra the yoga ma phit khin ka de ga ju tin ka we tha chin ga da ပူပြီးအချိုးဖြစ်ထွန်းနိုင်တယ်လို့ဒေါက်တာကျော်စင်တန့်ကပြောပါတယ
်။နေချင်းညချင်းဖြုံးငနဲ့ကောက်ဖြစ်တာမဟုတ်ဘူး။ခုနကပြောတဲ့ injuries and accidents ပေါ့နော်။မတော်တဆမှုရင်အန္တရာယ်တို့ကသာဖြုံးငနဲ့ဖြစ်တာ။ကျန်တာတွေအားလုံးကတဖြည်းဖြည်းတဖြည်းဖြည်းအနယ်တွေအနှစ်တွေတိုင်ပြီးတော့နောက်ပြီးတော့ပိတ်တဲ့အထိရောက်တာ
။နှလုံးသွေးတို့စီးကျုံတဲ့ကင်ဆာရောဂါဖြစ်ပွားမှုလုံးတွေကြာဆင်းသွားစေဖို့အတွက်မိမိကိုမိမိကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ကြရင်မိမိပတ်ဝန်းကျင်ကလူတွေကိုလည်းလလန့်မိတဲ့လောက်ကျန်းမာရေးဘုသူတာတွေဖြန့်ဝေပေးကြပါလို့ဒေါက်တာဒေါခင်ဒီကတိုက်တွန်းကြံပေးပါရယ
်ဒါရီဟိုပေါ့တက်နေနေမြကိုကိုကူလေဟိုနံပါတ်တိကကိုကိုကူဆောင်းရှောက်ရမယ်ကိုဆောင်းရှောက်တော့ကိုဘီပံဝင်ကြီးကိုဆောင်းရှောက်ရမယ်ကိုမိသားစုကိုဆောင်းရှောက်နေမြနောက်ကဒီ message ကိုသူကနေသူ့ကိုပြန်ပြီးတော့ carry လုပ်သွားဖို့လိုရယ်အဲ့လို carry လုပ်သွားနံတော့မှာပဲလေဒီခုနပြ enough ncd ဆိုတဲ့ငေါဒီ ncd လို့ခေါ်တဲ့မကူဆက်နေတဲ့ရောဂါလေကျွန်တော်တို့ကဟန်တားနိုင်မှာပေါ့နော်ရှော့ချနိုင်မှာဖြစ်ပါတယ်
ကျမကြီးဘုသူတော်တွေကိုမိမိတို့နဲ့နှီးဆက်ရဒေသတွေမှာတက်နိုင်တဲ့လောက်ဖြန့်ဝေပေးရင်မကူးဆက်နိုင်တဲ့နောက်တာရှိယောဂဖြစ်ပွားမှုလုံးတွေရောနဲ့ကြာဆင်းအောင်ဆောင်ရွက်တဲ့နေရာမှာအထောက်အကူပေးနိုင်တဲ့အကြောင်းတရေပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောတင်ပြပေးခဲ့တာပါမြမလူလူနဲ့ကျမကြီးခန္ဓာကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနှားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့မြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်။စစ်တပ်မပါဝင်ရင်အရတားဆိုးရဘာမှမလုပ်နိုင်အောင်ဖန်တီးထားတဲ့စနစ်အောက်မှာမြမနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေဟာဒေါ်အောင်ဆန်းစုကြည်အဖို့ကင်တွယ်ရအင်မတန်ခက်ခဲစေတယ်လို့မြမရေးကျွမ်းကျင်သူပါမောက်ခဒေးဗစ်စတိန်ဘတ်ကဆိုပါတယ်။မြမနိုင်ငံခေါင်းဆောင်မှုနဲ့ပတ်သက်ပြီးဥကြော်စန်တာနဲ့ဆွေးနွေးသုံးသက်ခန်းမှာအမေရိကန်ပြည်ထောင်စုဂျော့ဂျ်တောင်းတက္ကသိုလ်ပါမောက်ခစတိန်ဘတ်ကမြမနိုင်ငံအခြေအနေကိုအခုလိုစပြီးသုံးသက်ပါတယ်။
While the economy is not doing so well for the individual person, certainly the economy as a national thing, the GNP is up.
CYA, Lupogo to Ujinsi Dwek, Thay Makao Nabi Met, Tamyuda Lone Sine, CYA, GDP, Pidwin at the Din, Tokong, Tambo, Mienten Nibare, Taha, Kaune Achet Yes Sura, Tijaware, Pidurega alone now, Jomia Mayashi Bao, Machina Mudi, Nyaji Shinire Sura, Jono Nalibare.နိုင်ငံရေးအခြေအနေကတော့မကောင်းပါဘူးအခြေအနေတိုးတက်လာတာမတွေ့ရပါဘူးတိုင်းသားလူနည်းစုတွေအခြေအနေမကောင်းပါဘူးနိုင်ငံတကာဆက်ဆံရေးလည်းမကောင်းပါဘူးကျွန်တော်ကဒါဟာအဆိုးမြင်စရာဖြစ်နေတယ်လို့မပြောချင်ပေမဲ့လောလောဆယ်မှာအကောင်းမြင်နိုင်တဲ့အခြေအနေမရှိပါဘူ
း GDP တိုးတက်လာတာတော့ဟုတ်ပါရဲ့ဒါပေမဲ့ဒီအချိန်မှာအနောက်နိုင်ငံတွေကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတို့ဘာလို့လုပ်နေကြတော့ဒါဟာမြန်မာစီးပွားရေးထိန်းချုပ်နေတာနဲ့မတူဘူးခင်ဗျာ
Yes I mean thisThe whole situation in the Rakhine is going to affect the economics quite clearly.
ဟုတ်ပါတယ်။ Rakhine ပြည်နယ်အခြေအနေတစ်ခုလုံးကစီးပွားရေးကိုထိခိုက်စေရာဖြစ်နေပါတယ်။ဒါရှင်းပါတယ်။ဒါဦးမြမအစိုးရကကောင်းကောင်းသိပါတယ်။တစ်ချိန်တည်းမှာပဲ Rakhine မှာသူတို့လုံနေတာဟာနိုင်ငံရေးအခြေအနေ၊လူညုံရေးအခြေအနေအရလိုအပ်လို့လုံနေတယ်လို့ယူဆကြပါတယ်။ဒါကိုကျွန်တော်သဘောမတူပါဘူး။နောက်ထပ်စီးပွားရေးကိုထိခိုက်စေမယ့်ကိစ္စတစ်ခုကတော့ကဘာလက်ခရီးသွားတွေလာရောက်မှုကြာဆင်းသွားတာပဲဖြစ်ပါတယ်။အနောက်နိုင်ငံတွေကယင်းနီးမြှုပ်နှံမှုကလည်းကြာဆင်းနေတယ်ဆိုတော့စီးပွားရေးပြဿနာတွေကလည်းအများကြီးပါပဲဗျာ
။ရခိုင်ရင်းမှာဒေါအောင်ဆန်းစုကြည်ရသအစိုးရကဘလောက်တာဝန်ရှိလို့ထင်ပါတယ်လဲ။မြန်မာစစ်တပ်ကကျူးလွန်တဲ့ရဆက်မှုတွေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်က moral authority မသုံးဘူးဆိုပြီးတော့နိုင်ငံတကာဆုတ်ချက်နေရတာကြားပါတယ်
။ Well, first of all, it's the Westthat built her up as a democratic icon. And she says, I don't want to be a democratic icon. I'm a politician.
ပထမဦးဆုံးကဒေါ်အောင်ဆန်းစုကြည်ကိုဒီမိုကရေစီမီးရှူးတစောင်းအဖြစ်မြင့်တင်ခဲ့ကြတာဟာကမ္ဘာအနောက်ချမ်းကဖြစ်ပါတယ်။သူကတော့အဲ့လိုမဖြစ်ချင်ပါဘူး။နိုင်ငံရေးသမားသာဖြစ်တယ်လို့ဆိုခဲ့တာပါ။လက်တွေ့မှာတော့သူဟာနိုင်ငံရေးသမားကောင်းတစ်ယောက်လည်းမဟုတ်ပါဘူး။ရုပ်စွာအစုံပြည်တွင်းနိုင်ငံရေးမှာပါ။ဆိုတော့အခုကိစ္စမှာသူတို့ပြင်ပကဝေဖန်သူတွေအစမတန်များပြားပါတယ် ဒါပေမဲ့ကျွန်တော်တို့သိကြတဲ့အတိုင်းပါပဲသူ့မှာထိန်းချုပ်နိုင်မှုကအကန့်အသတ်နဲ့သာရှိတာပါ2008ဖွဲ့စည်းပုံအရစစ်တပ်ကသာထုတ်ကင်ထားတာပါတာမန်ကိစ္စတွေမှာရှော့ပေါ်မှုတွေရှိနိုင်ပါတယ်လူတွေရဲ့ဘဝတက်တာမှုရအောင်ရှော့ပေါ်မှုတချို့လုပ်နိုင်ပါတယ်ဒါပေမဲ့စစ်တပ်ရဲ့ထိန်းချုပ်မှုကရော့ကျသွားမှာမဟုတ်ပါဘူးနိုင်ငံရေးကိုလည်းစစ်တပ်ကသာထိန်းချုပ်ထားတာပါ
ဒေါင်းဆန်းစုကြည်ကနိုင်ငံရေးသမားအောင်တယောက်မဟုတ်ဘူးလို့ဆိုတော့အခုဖွဲ့စည်းပုံအရစစ်တပ်ကထိန်းချုပ်ထားတဲ့အချိန်မှာသူကနိုင်ငံရေးသမားအောင်တယောက်ဖြစ်လာအောင်ဘယ်လိုများလုပ်ထိုင်လို့လဲခင်ဗျာ
That's a good question, but I think what she tried to do, you have to go back to when after the 2015 election.
Oh, da me thin me tight de me gun tuk ba. Tu ba lou nai de le so da 2015 yue kaw pwe jin pa pi jin go pyan twa ya ba le me. Ai ma tu a ba wo lou phya aw lou khe de le. Phwe si bon go ma pyin nai lo tamara ma phit nai de ha go phit aw atin lou de. Da wo sit tat ga tabor tu ma ma ho bu so da tu ti ba de.ဒါပေမဲ့ तू ကဇွတ်လုတ်တယ်။ဒါဟာစစ်တပ်နဲ့တင်းမြန်နိုင်တဲ့ကိစ္စမဟုတ်ပါဘူး။နောက်တော့ तू ဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ယာရုကိုဖန်တီးယူတယ်။အခြေခံအဖြစ်ဝန်ကြီးချုပ်သဘောပါပဲ။ဒါဟာ तू ကစစ်တပ်ရဲ့သဘောထားကိုကွေပတ်ပြီးကြော်သွားတာဖြစ်ပါတယ်။စစ်တပ်ကိုပါထုတ်ခဲ့တာဖြစ်ပါတယ်။ဆိုတော့ तू နဲ့စစ်တပ်ဆက်ဆံရေးပိုကောင်းမလာနိုင်တော့ပါဘူး။ तू ဟာဗိုလ်ချုပ်မင်းအောင်လှိုင်ရဲ့စစ်တပ်နဲ့တင်းမြန်ရေးအတွက်ညှိနှိုင်းခဲ့တာမဟုတ်ပါဘူး။ဒါပြင်သူပိုကောင်းအောင်လုံနိုင်ခဲ့လေမလားဆိုတာတော့ကျွန်တော်မသိပါဘူ
းလုံနိုင်ခဲ့လေမလားဆိုတော့မသိကြဘူးခင်ဗျာဒါဟာသူ့အတွက်ဘေးကျန်နေချက်ဖြစ်ရတဲ့အခြေအနေတရပါဆိုတော့ဒါဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုလက်ခံပြီးရွေးကောက်ပွဲဝင်ခဲ့တယ်ဆိုတာကမှားတယ်လို့ပြောနိုင်မလားအဲ့ဒီတော့ခင်ဗျာအဲ့လိုရွေးကောက်ပွဲမဝင်မနဲ့ဆက်လက်ပြီးတော့သဘိတ်မှောက်ခဲ့တဲ့လို့များယူဆမိပါလား
No I don't think she could
အဲ့လိုလည်းကျွန်တော်မထင်ပါဘူ
းဆိုရင်သူကဘာလုပ်ရမလ
ဲ I mean that's just she's caught in a dilemma
သူဟာဘေးကျန်နံကျအခြေအနေမှာရောက်နေပါတယ်။သူ့မှာခိုင်မာတဲ့လုံနိုင်ခြင်းရှိပါတယ်။သူကိုယ်တိုင်ကြောင့်ရောသူ့အဖေကြောင့်ပါသူ့ကိုလူတွေကချစ်ကြပါတယ်။တစ်ဖက်မှာလည်းစစ်တပ်ကအရာရာကိုချုပ်ကင်ထားတယ်ဆိုတာကျွန်တော်တို့အားလုံးသိကြပါတယ်။ဒီအခြေအနေမှာသူအပေးယူလို့ရပါလိမ့်မယ်။ဒါပေမဲ့သူဟာအဲ့ဒီသဘောမျိုးစပြီးမလုပ်ပါဘူး။အပေးယူမလုပ်ချင်ဘူးလို့ယူဆနိုင်တဲ့ပုံစံမျိုးစလုပ်ပါတယ်။ဒါကိုမာနာကြီးတယ်အပေါ်စီးကလုပ်တယ်လို့စစ်တပ်ကယူဆမယ်ဆိုတာသိကြပါတယ်။ပြီးတော့နိုင်ငံတကာအတိုင်းအဝန်းကလည်းသူ့ကိုထောက်ခံပံ့ပိုးကြပါတယ်။သူ့အပေါ်မှာအများကြီးမျှော်လင့်ချက်ထားကြပါတယ်။သူတကယ်မလုံနိုင်တဲ့ဟာတွေကိုမျှော်လင့်ကြပါတယ်။ဒါဒေါ်အောင်ဆန်းစုကြည်ရဲ့အမှားမဟုတ်ပါဘူး။အလွန်အကျွံမျှော်လင့်ထားတဲ့နိုင်ငံတကာရဲ့အမှားသာဖြစ်ပါတယ်။2008ဖွဲ့စည်းပုံကိုဖတ်ကြည့်ရင်စစ်တပ်ကနီးနီးကပ်ကပ်မပါဝင်ပဲအရသာအစိုးရတရက်အနေနဲ့ဘာမှမလုံနိုင်အောင်လှုပ်ထားတယ်ဆိုတာသိနိုင်ပါတယ်။တိတ်ထင်ရှားပါတယ်။ကျွန်တော်တို့အနောက်နိုင်ငံတွေဘက်ကဒါကိုအလေးနဲ့မစဉ်းစားခဲ့ကြပါဘူ
းဒီညမှာကျွန်တော်တခုမေးချင်ပါတယ်အနောက်နိုင်ငံတွေကပြောနေကြတယ်ဒေါအောင်ဆန်းစုကြည်နဲ့ moral authority သုံးရမယ်အထူးသဖြင့်ရခိုင်ပြည်နယ်ကိစ္စမှာနှိကုတ်မှုတွေကိုဟန်တာဖို့ moral authority မသုံးဘူးဆိုပြီးတော့ဝေဖန်နေကြပါတယ်သူတို့ဘာကိုအတိအကျဆိုလို့လဲရှင်းပြပါခင်ဗျာ
Well because of her suffering in the past under house arrest her advocacy of democracy
သူကိုယ်တိုင်နေအကြေကျုပ်ခံရတော့ငါကြုံတွေ့ခံစားရတာဒီဒီမိုကရေစီရေးစော်အောင်ဆောင်ရွက်ခဲ့တာတွေရှိခဲ့တဲ့အတွက်လူအခွင့်အရေးကိစ္စတွေရိုဟင်ဂျာတွေနဲ့တိုင်းဒေသတွေ့ကြုံခံစားနေရတဲ့ကိစ္စတွေအပေါ်မှာလည်းသူ့အနေနဲ့စိတ်ထဲမှာယက်တီချက်ခံယူချက်ရှိသင့်ပါတယ်ဒါပေမဲ့ तू ကအဲ့ဒါကိုမဖော်ပြဘူးမဖော်ထုတ်ဘူးပြမကနေကြည့်နေကြသူတွေအမြင်မှာဒေါ်ဆန်းစုကြည်အနေနဲ့အဲ့ဒါကိုဖော်ပြဖို့တောင်းဝန်ရှိတယ်လို့မှတ်ယူကြပါတယ
်သူ့အနေနဲ့လက်တွေ့မှာအနောက်နိုင်ငံတွေကမျှော်လင့်တဲ့အတိုင်းကျင့်တတ်အောင်ဘာများလုပ်ပြနိုင်ကြရှိပါလဲခင်ဗျာ
She cannot.In fact, but she could have done more. She could not fulfill it.
တကယ်တော့သူမလုပ်နိုင်ပါဘူး။ဒါပေမဲ့ပိုလုပ်ပြသင့်ပါတယ်။အခုသူ့ရဲ့လူသိရှင်ကြားထုတ်ပြန်တဲ့ကြေညာချက်ထဲမှာပြည်ပကဂျူဒုအထောက်ထားနဲ့ပြနေတဲ့ပြဿနာတွေကိုလုံးဝငြင်းဆန်ထားပါတယ်။ဒါကိုအတိပ္ပယ်ရှိရှိရှင်းပြဖို့လည်းငြင်းဆန်ပါတယ်။ဒါတွေဟာမဟုတ်ဘူးလို့လည်းငြင်းဆန်နေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကနေပြည်တော်မှာနိုင်ငံခြားသားတန်တမန်တွေကိုပြောပြတာတိတ်ကိုအားနေပါတယ်။တဏမန်ကသူ့ထက်ပိုသိနေကြပါတယ်ဒါဟာ तू ကနိုင်ငံခေါင်းဆောင်တယောက်အနေနဲ့အခြေအနေမှန်ကိုမသိရလေအောင်ပိတ်ဆို့ခံထားရတာပဲလားဒါမှမဟုတ်အင်မတန်ကိုအကင်းပတဲ့အခြေအနေတွေကိုသူ့ထက်ပိုသိထားကြတဲ့နိုင်ငံသားတဏမန်တွေကိုလှည့်စားဖို့များစူးစမ်းတာလားဒီလိုဆိုရင်တော့ तू ဆုံးဖြတ်ချက်ကတိတ်မှားပါတယ
်ဆရာကြီးပြောတဲ့ဒီကိစ္စအပေါ်ကျွန်တော်ပြန်မေးချင်တဲ့မေးခွန်းနှစ်ခုရှိပါတယ်ပထမတစ်ခုကတော့အနောက်နိုင်ငံတွေကမြင်နေတဲ့အတိုင်းဒေါအောင်ဆန်းစုကြည် moral authority သုံးရမယ်ဆိုတော့ အဲ့လိုလုလိုက်ပြန်ရင်စစ်တပ်ကသူ့ကိုပြောမှာပေါ့ပို့ပြီးတော့မာနကြီးတယ်သူ့ကိုဝေဖန်တဲ့အတွက်ဒါဟာ arrogant ဖြစ်တယ်လို့ပို့ပြီးပြောစရာမဖြစ်လာနိုင်ဘူးလားခင်ဗျာဒါပထမတစ်ချက
် That is a problem I the more she criticizes the military the more they're going to be inflamed against her
ယတနာကအဲ့ဒါပါပဲသူကစစ်တပ်ကိုဝေဖန်လေစစ်တပ်ကသူ့ကိုဒေါသထွက်လေဖြစ်မှာပါပဲဒါမှန်ပါတယ်ဒီလိုမျိုးဝေဖန်ခဲ့လို့လေသူဟာအစကလေးကစစ်တပ်နဲ့ကွဲလွဲလာခဲ့တာပါ2015ရွေးကောက်ပွဲပြီးကလေးကဖြစ်လာခဲ့တာအခုလဲပြည်လည်မှုရမယ့်အခြေအနေမရှိသေးပါဘူးဒါဟာအစိမ်မကောင်းစရာပါတိုင်းသားပြည်ထနာပြည်လည်ရေးအဓိကလို့သူပြောလာခဲ့တာအခုထိမဖြေရှင်းနိုင်တာကလည်းစစ်တပ်နဲ့ပြန်လည်မသင့်မြတ်နိုင်လို့ပဲဖြစ်ပါတယ
်ကျွန်တော်မိကျင်တဲ့နောက်တစ်ချက်ကတော့နိုင်ငံတကာစံတမန်တွေကရခိုင်အရေးမှာသူ့ထက်ပိုပြီးစီးရဲဆွဲကိစ္စဖြစ်ပါတယ
် What I mean is within her speech in September 2017
September 2017ကနေပြည်တော်မှာသူပြောခဲ့တဲ့မိခွန်းကိုပြောတာပါ
ဟုတ်ကဲ့အဲ့ဒီရခိုင်ချင်းနဲ့ပတ်သက်ပြီးကုလသမဂ္ဂစွန့်ဆိုင်ကော်မရှင်ကအစီရင်ခံထွက်လာတော့သူတို့ဟာ evidence လို့ခေါ်တဲ့တကယ်လက်တွေ့အထောက်အထားကိုအခြေမပြုဘဲနဲ့ witness statement သက်သေရဲ့ထွက်ဆိုချက်တွေကိုသာအခြေပြုထားတယ်လို့ဆိုထားပါတယ်ဆိုတော့အပိဓာတည်ယူလို့ကရနိုင်ပါမလားလို့ပြောနေကြပါတယ်ဒါကိုဆရာကြီးပဲလို့ပြောလို့
There is a problem here we know that in crises of this sort often the problems get exaggerated and there was one article in the New York Times
ဒီနေရာမှာပြဿနာရှိပါတယ်ပဋိပက္ခတွေမှာအကျယ်ချဲ့တက်တဲ့သဘောရှိပါတယ်ပြီးတော့ New York Times သတင်းတော့ Anna Beach ကလည်းပြောပါတယ် Ranger တွေနဲ့လုတ်ထားတဲ့ interview တချို့ဟာကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေမဟုတ်တဆင့်စကားကိုကြားယုံနဲ့လုတ်ကြံထားတဲ့ interview တွေလို့ဆိုထားပါတယ်ဆိုတော့မှန်ပါတယ်ပြဿနာရှိပါတယ်တချိန်တည်းမှာပဲတိမ်းနဲ့ချီတဲ့လူတွေထွက်ပြေးရတာထောင်နဲ့ချီတဲ့အိမ်တွေမိရှုခံရတာတွေကိုကောင်းငင်ကနေမှတ်တမ်းတင်ထားတာရှိပါတယ်ဒါတွေကိုအငင်းပွားစရာမရှိပါဘူးဒါအပြင်ယုံကြည်စိတ်ချရတဲ့ MSF လို့ခေါ်တဲ့နေစည်းမကြဆရာဝန်များအဖွဲ့ကလည်းလူပေါင်း 6,900 လောက်အသက်ခံရတယ်လို့ဆိုထားပါတယ်ဒါကိုမဟုတ်ပါဘူးလို့စစ်တပ်ကညင်းပါတယ်သူတို့ဟာသူတို့လုံးကြတာပါလို့ပြောတာမခိုင်လုံပါဘူး
ဒီပြဿနာအတွက်စုံစမ်းစစ်ဆေးဖို့မြန်မာအစိုးရဘက်ကလည်းပဲဖွဲ့စည်းပေးထားတဲ့နိုင်ငံတကာအဖွဲ့တွေရှိပါတယ်။အာရှဒေသကအထင်ကြီးသံတမန်တွေနိုင်ငံရေးသမားတွေပါဝင်တဲ့အဖွဲ့တွေပါ။သူတို့ရောစိတ်မချရဘူးလို့ထင်ပါသလားခင်ဗျာ
။ Well the problem is I mean with the Rohingya issue is it's not going to go to the Security Council and have anything happen because China will
ရိုညာပြဿနာနဲ့ပတ်သက်ပြီးဘာလို့လို့လုံခြုံရေးကောင်စီကိုရောက်မှာမဟုတ်ပါဘူး။မြန်မာကိုစန့်ကျင်ဖို့ဖြစ်လာသမျှတရုတ်ကဟန်တားမှာပါ။ရှင်းနေပါတယ်အထွေထွေညီလာခံကတစုံတရာလုပ်နိုင်ပါတယ်ဒါပေမဲ့တိတ်မထီရောက်နိုင်ပါဘူးနောက်မေးစရာတစ်ခုကမြန်မာပြည်ပေါ်မှာတန်ခတ်ပိတ်ဆို့အရေးယူမှုဆန်ရှင်တွေချမှတ်လိုက်ပြီးဆိုပါစို့ဒီဆန်ရှင်တွေဘယ်လိုဖြစ်လာရင်ရုတ်သိမ်းကြမလဲဆိုတဲ့မေးခွန်းကိုအရင်ဆုံးမေးရပါလိမ့်မယ်ဒီမေးခွန်းကိုမမေးကြတော့ပါပဲဒီလူတွေကိုနိုင်ငံသားပြည်ရင်ပြဿနာပြည်လေတယ်လို့ယူဆမယ်ဆိုရင်ဩမြန်မာနိုင်ငံမှာဘယ်အစိုးရတက်တဲ့ဒီလူတွေကို1982ဥပဒေအရနိုင်ငံသားဖြစ်ခွင့်ပေးမယ်ထင်ပါသလားမကြခင်မှာအဲ့ဒီလိုဖြစ်လာဖို့ရှိပါသလားကာလအတန်ကြာရင်ရောဖြစ်လာမှာလားကျွန်တော်ကတော့နှစ်ပေါင်းများစွာကြာသည့်အချိန်ဖြစ်လာလိမ့်မယ်လို့မမြင်မိပါဘူးဒါဟာတိတ်ဝမ်းနေစရာကောင်းတဲ့ကိစ္စတစ်ခုပ
ါမြမရေးကျွမ်းကျင်သူ American ပြည်ထောင်စု George Town တက္ကသိုလ်ပါမောက်ခDavid Steinberg နဲ့ဥကြောစံသားဆွေးနွေးတုံးသက်ထားတဲ့မြမရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာပါ။အခုကျမတို့ထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွင့်ချိန်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50ရူကနေနားဆင်နိုင်ပါတယ်ရှင်။
လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေး၊နယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းတန်လွင့်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားသတင်းလွှာတွေကိုနားဆင်ရပါမယ်။ကိုရနိုင်စုစည်းတင်ပြထားတာပါ။
ဟုတ်ပါပါကျွန်တော်ရန်နိုင်ပါ VOA ရဲ့အပတ်စဉ်တင်ဆက်ပေးနေကြတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်2018 FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့တနင်္လာအကောင်းဆုံးဘောလုံးသမားဆုကိုတော့ခရိုအေးရှားကွင်းလယ်လူလူကာ မိုဒရစ်ကရသွားပါတယ်
ကမ္ဘာကျော်ကောက်သီးသမားတိုင်ဂါဝုဒ်စ်တယောက်၅နှစ်အကြာမှာတကြောပြန်အောင်ပွဲခံလိုက်ပါပြီ။မန်ယူနိဗျာဟောင်းဆာအလက်စ်ဖာဂူဆန်ပြီးခဲ့တဲ့မေလကအုံနောက်သွေးရုပ်စိတ်မှုကိုခွဲစိတ်ကုသပြီးတဲ့နောက်မှာစနေနေ့ကတော့ Old Trafford ကိုပထမဆုံးအကြိမ်ပြန်လာခဲ့ပါတယ်။ကမ္ဘာ Heavyweight Champion လူပွဲမှာတော့ဗြိတိန်နိုင်ငံကအန်တိုနီဂျော်ရှောကရုရှားနိုင်ငံက Alexander Povetkin ကိုဒိုင်ပွဲရနဲ့အနိုင်ယူလိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားသာသတင်းတွေကိုထင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။
ကမ္ဘာကျော်ကောက်သီးသမား Tiger Woods ရောက်ပြန်လာပါပြီ။ American ပြည်ထောင်စု Georgia ပြည်နယ် Atlanta မြို့မှာပြီးခဲ့တဲ့သတင်းပတ်ကုန်ကကစားခဲ့တဲ့ Tour Championship ကောက်သီးပြိုင်ပွဲမှာတော့ Tiger Woods ကသတ်မှတ်ရချက်ထက်ဆက်ချက်ရှော့ရိုက်ပြီးတော့ Champion ဖြစ်သွားပါတယ်။ဒါဟာ Tiger Woods အတွက်တော့၅နှစ်အတွင်းမှာဒိုင်ပွဲတစ်ခုကိုပထမဆုံးအကြိမ်နိုင်ရပြီးတော့ Champion ဖြစ်တာပါ။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီး Tiger Woods ကတော့
means a lot. It really does.
ဒါကျွန်တော်အတွက်အထူးပဲအများကြီးရှိပါတယ်ကျွန်တော်ဘလို့ရုန်းကန်ခဲ့ရလဲအခက်ခဲတွေကိုဘလို့ကြော်ဖြတ်ခဲ့ရတယ်ကျွန်တော်နဲ့ရင်းနှီးသူတွေတွေ့ခဲ့ကြပြီးတချို့ကျွန်တော်နဲ့အတော်လေးရင်းနှီးတဲ့ကစားသမားတွေကကျွန်တော်ကိုလွန်ခဲ့တဲ့9နှစ်အတွင်းတခြားလုံးအကူအညီပေးခဲ့ကြပါတယ်သူတို့ရဲ့အားပေးမှုတွေနဲ့နောက်ဆုံး green ball ကနေဆင်းလာတဲ့အချိန်မှာအားပေးစကားတွေလည်းကျွန်တော်အတွက်အများကြီးအထူးပဲရှိပါတယ
်ဒါ Tiger Woods အတွက်တော့ PGA Champion ဆုကိုလည်းအချိန်80မြောက်နိုင်ရတာလည်းဖြစ်ပါတယ်PGA စူဖလားတွေကိုအများဆုံးအနိုင်ရထားတာကတော့ American က Sam Snead ဖြစ်ပြီးတော့သူကစုစုပေါင်း82ချိန်အနိုင်ရထားတာဖြစ်ပါတယ်ခင်ဗျာ2018ခုနှစ်အတွက် FIFA ရဲ့တနင်္လာအကောင်းဆုံးဘောလုံးသမားစုကိုတော့ Croatia ကနေလူ Luka Modric ကရသွားပါတယ်ဥရောပဘောလုံးသတင်းတွေနဲ့ဆက်ရရင်တော့ဒီတစ်ပတ် England Premier League မှာ Liverpool က Southampton ကို3ဂိုးကိုမရှိနဲ့နိုင်ပြီး Man City ကလည်း Cardiff ကိုအဝေးကွင်းမှာ5ဂိုးကိုမရှိနဲ့နိုင်ပါတယ်ဒါပြင် Tottenham ကလည်း Brighton ကို2ဂိုးတကိုးနဲ့နိုင်ခဲ့ပြီးတော့ Manchester United ကတော့အိမ်ခွေးမှာ Wolves နဲ့တကိုးစီသေချသွားပါတယ်။ Wolves ကိုသေချသွားရတဲ့ပတ်သက်ပြီး Man United ပြ Mourinho ပြောတာကတော
့ Not a good performance, not a good result.
ကစားပုံမကောင်းသလိုကောင်းတဲ့ရလာလည်းမဟုတ်ပါဘူး။ပွဲရဲ့အဖြေကတော့မျှတပါတယ်။ကျွန်တော်ကစားပုံကယော့ဒီယော်ရဲနဲ့တိတ်ကိုအေးဆေးလုံပြီးတော့စိတ်တက်ကမကောင်းကြောင်းWolf အသင်းကဒီပွဲကိုကမ္ဘာ Flash Fight လို့သဘောထားပြီးတော့ကစားသွားပါတယ်။ဒီပွဲတည်ကြတာဟာTottenham ပွဲရှုံးလာတဲ့ပူဆိုးပြီးတော့ Wolf အသင်းတည်ရတာထိုက်တန်တယ်လို့ Man U အသင်းအခုလိုမျိုးအိမ်ကွင်းမှာတည်ကြပြီးတော့ပြစ်ပီးခံရတာလည်းထိုက်တန်ပါတယ်
။ဒီတစ်ပတ် Premier League မှာထူးခြားတာကတော့ Man U နီးပြဟောင်းကြီး Ferguson Old Trafford ကိုပထမဆုံးအကြိမ်ပြန်လာပြီးတော့ Man U ပွဲကိုကြီးသွားတာပါ။ပြီးခဲ့တဲ့မေလကအုံနောက်မှာသွေးရုပ်စိတ်မှုရောဂါဖြစ်ပြီးအရေးပေါ်ခွဲစိတ်ကုသပြီးတဲ့နောက်ပိုင်း Ferguson ဟာလူမြင်ကွင်းကနေပျောက်ကွယ်နေခဲ့တာပါ။သူ့ကိုဒီမတိုင်ခင် Old Trafford မှာနောက်ဆုံးအကြိမ်တွေးခဲ့တာကတော့ပြီးခဲ့တဲ့ April က Old Trafford မှာ Man U နဲ့ Arsenal ကစားတဲ့ပွဲမှာ Arsenal နီးပြဟောင်း Arsene Wenger ကိုဂုဏ်ပြုစုပေးခဲ့တဲ့အချိန်ကဖြစ်ပါတယ်။အဲ့နောက်ပိုင်းကစပြီးဒါဟာ Ferguson ကို Old Trafford မှာပထမဆုံးအကြိမ်ဖြစ်ပြန်မြင်လာရတာဖြစ်ပြီးတော့ Man U ပရိသတ်တွေအားလုံးကလည်းသူ့ကိုဂုဏ်ပြုကြိုဆိုခဲ့ကြပါတယ
်။ Fantastic news for everyone. Not just for Manchester United family.
လက်ရှိမန်ယူနီးပြမော်ရီညိုကတော့ဒါဟာမန်ယူအသင်းနဲ့မိသားစုတွေအတွက်သာမကတကဘာလုံးမှာရှိတဲ့ဘောလုံးကိုချစ်တဲ့သူတိုင်းအတွက်သတင်းကောင်းပါဆိုပြီးတော့ပြောကြားလိုက်ပါတယ်ဗျာ။အာဂျင်တီးနားတိုက်စစ်မှုအဂွေရိုကတော့မန်စီးတီးအသင်းနဲ့စာချုပ်သက်တမ်းတစ်နှစ်ထပ်တိုးလိုက်ပါတယ်။ဒါကြောင့်အဂွေရိုဟာမန်စီးတီးမှာ2021ခုနှစ်အထိဆက်ရှိသွားမှာဖြစ်ပြီးတော့အခုလိုစာချုပ်သက်တမ်းတိုးလိုက်တာနဲ့ပတ်သက်ပြီးအဂွေရိုပြောတာကတော့
ဘွဲ့နော်လာလိုက်ကဲကွန်တန်တော့ပေါ့
အခုလိုနောက်ထပ်တစ်နှစ်စာချုပ်ထပ်တိုးလိုက်တဲ့အတွက်ဝမ်းသာပါတယ်ကျွန်တော်ရဲ့စိတ်ကူးကတော့ဒီမှာ10နှစ်ကစားသွားကျင်လာပါအခုဆိုကျွန်တော်ဒီမှာကစားနေတာ9နှစ်ရှိသွားပါပြီဆိုတော့စာချုပ်သက်တမ်းကုန်တဲ့အထိအချိန်ကြာရင်တော့10နှစ်ဖြစ်ပါပါဒီတိုင်းဖြစ်မယ်လို့မျှော်လင့်ပြီးတော့အဲ့ဒါကြောင့်လည်းစာချုပ်ထပ်တိုးဖြစ်တာပ
ါဝီရိုဟာ2017မှာ Atletico Madrid ကနေမန်စီးတီးကိုပြောင်းလာခဲ့တာပါအဲ့ဒီအချိန်ကစပြီးတော့သူဟာမန်စီးတီးနဲ့အတူ Premier League ဖလားနဲ့ League ဖလား၃ကြိမ်စီရခဲ့ပြီးမန်စီးတီးအတွက်ဂိုးပေါင်း105ဂိုးနဲ့ဂိုးအများဆုံးသွင်းပေးထားသူလည်းဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ Heavyweight Lightweight ပွဲတွေမှာတော့ဗြိတိန်နိုင်ငံကအန်တိုနီဂျော်ရှောကအနိုင်ရပြီးတော့ချန်ပီယံတရဖူကိုဆက်ပြီးတော့ထိန်းသိမ်းသွားပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ကဝင်းဘလေးခွင်မှာစနေနေ့ကအန်တိုနီဂျော်ရှောနဲ့ရုရှားနိုင်ငံသား Alexander Povetkin ကိုထိုးစစ်ကြတာမှာဂျော်ရှောက9ချီမှာဒိုင်ပွဲရနဲ့အနိုင်ရသွားခဲ့ပါတယ်။39နှစ်ရှိပြီဖြစ်တဲ့ပိုဗက်ကင်ဟာအစောပိုင်းမှာတော့ဂျော်ရှွာကိုသူတပြန်ကိုတပြန်အပြန်အလှန်ထိုးတန်နိုင်ခဲ့ပြီမဲ့နောက်ပိုင်းမှာတော့တက်လုံကျလာပြီးတော့၄ကြီးနောက်ပိုင်းကဆက်ပြီးတော့သက်ရွယ်အဖြစ်ပုံငယ်တဲ့ဂျော်ရှွာကသူ့ရဲ့လင်မြန်မှုကိုအားပြုပြီးတော့အသာစီးယူထိမ့်ချုပ်နိုင်ခဲ့ပါတယ်။ခုနှစ်ကြီးမှာတော့ဂျော်ရှွာရဲ့ထိုးချက်တွေကြောင့်ပိုဗက်ကင်ဟာချိုးဝိုင်းမှာလဲကျသွားခဲ့ပြီးပြန်ထလာခဲ့ပြီမဲ့လည်းနောက်ပိုင်းမှာတော့ဂျော်ရှွာကပဲဒရက်ဆက်ဖီထိုးတာကြောင့်တိုင်ပွဲရနဲ့အနိုင်ရသွားတာပါ။Ovechkin ကိုဘယ်လိုနိုင်ယူခဲ့လဲဆိုတာနဲ့ပတ်သက်ပြီး Joshua ပြောတာကတော့
It's got to take your time. It's all about instinct what life is. We tend to lose it as you get older because we listen to
change ရပါတယ်။ကိုယ့်ရဲ့ပင်ကိုသိစိတ်နဲ့ပဲဆိုင်ပါတယ်။ဒါပေမဲ့က ကျွန်တော်ကကျွန်တော်ယုံကြည်မှုရှိပြီးတော့ဘယ်ချိန်ကကို့အတွက်အကောင်းဆုံးလဲဆိုတာသိပါတယ်။သူကမျက်နှာနဲ့ခေါင်းပိုင်းကခန္ဓာရည်အားပိုကောင်းပြီးတော့ခန္ဓာကိုယ်ပိုင်းကျတော့အဲ့လောက်မဟုတ်ဘူးဆိုတာကျွန်တော်သိတယ်။ဒါကြောင့်မို့သူ့ကိုအပေါ်အောက်နှစ်ခုစလုံးကိုဖိထိုးပြီးတော့ခွင့်ရရတဲ့ခါမှာမလွတ်တမ်းအသုံးချခဲ့တာပါ။ပြီးတော့နီးပြကလည်းကျွန်တော်ကိုတနေရာထဲမှာအသေးရမနေဘဲနဲ့ရွှေ့နေလို့မှားပါတယ်။အဲ့ဒါကြောင့်သူ့ရဲ့ထိုးချက်တွေကိုရှောင်နေတယ်လို့ကိုယ့်ရဲ့စိတ်ကြိုက်ထိုးသက်ခွင့်လည်းရပါတယ်။
အန်တိုနီဂျော့ရှွာဟာဒီပွဲနိုင်လိုက်တဲ့အတွက် WBA, IBF, WBO နဲ့ IBO တို့ရဲ့ကမ္ဘာ heavyweight champion ပွဲတွေကိုရသွားသလို22ပွဲရှုံးပွဲမရှိတဲ့စံချိန်ကိုလည်းဆက်ပြီးတော့ထိန်းထားပါတယ်။ဒီပွဲကိုတော့လူ 8,000 လောက်လာရောက်ပြီးတော့ကြည့်ရှုခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ရတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။VOA ကအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ်ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ပါတယ
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ဘဒဟူးနေ့ညနေပိုင်းအစီအစဉ်တွေကိုဒီမှာဆုံးသက်ပြစီရှင်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လုံကပြောပြပေးပါအောင်ရှင
်ကုလသမဂ္ဂရဲ့နှစ်ပတ်လည်ထရီညီလာခံကျင်းပနေချိန်မှာပဲအရှိန်လေပဲဒီသမ်းမှာအီရန်နိုင်ငံရဲ့ဩဇာရှိန်ဝါနဲ့လူအမျိုးများတွေ့ချီစေတဲ့လက်နက်တွေမပြန့်ပွားရင်းနဲ့သက်ဆိုင်တဲ့ကိစ္စတွေကိုအဓိကထားပြီးလူညိုရေးကောင်စီမှတီးတန့်ဆွေးနွေးပွဲတစ်ခုကိုသမ္မတဒေါ်နယ်ထရန့်ဥက္ကဋ္ဌဖြစ်တဲ့ဦးဆောင်ပြီးကျင်းပခဲ့ပါတယ်။ရန်လူရဲလူရဲတွေရှိသမျှအီရန်ဆွေးရောက်ဝိုင်းပယ်ထားဖို့ကမ္ဘာခေါင်းဆောင်တွေကိုထရီညီလာခံမိန့်ခွန်းထဲမှာတိုက်တွန်းခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတထရန့်ဆွေးနွေးပွဲကိုကျင်းပခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုအမေရိကန်ဆိုးရတာဝန်ရှိသူတွေစီစဉ်နေကြောင်းသမ္မတထရန့်ကဒီနေ့ပဲပြောလိုက်ပါတယ်။အသေးစိတ်ကိုတော့မကြခင်ချင်းညာမှာဖြစ်ကြောင်းလဲနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာသမ္မတထရန့်ကပြောဆိုလိုက်တာပါ။နေရီအထူးချမ်းနဲ့ထိပ်သီးတွေ့ဆုံမဲ့နေရာတွေကိုတော့မကြခင်ချင်းညာမှာဖြစ်တဲ့အကြောင်းလဲတင်းနောက်တွေကိုပြောဆိုသွားပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှာကူတန်လွတ်နေတဲ့အချိန်မှာပဲကြားနာနေပါတယ်ရွန်ဂျာရီပေါ်လူမျိုးတုံးတက်ပြတ်မှုလို့ခေါင်းစဉ်ပေးထားတဲ့ကြားနာပွဲမှာတော့ VOA ရဲ့ plugin အစီအစဉ်တင်ဆက်သူ Greta Van Susteren နိုင်ငံတကာပြည်ပကလေးလာရေးဖွဲ့ ICG ညွှန်ကြားရေးမှူး Stephen Pompalo လည်းထွက်ဆိုနေကြတာပါအလို့တော်နိုင်ငံကြားရေးကော်မတီဥက္ကဋ္ဌ Edrice ကတော့ဆက်စုနှစ်နဲ့ချီလူခွင့်ရေးချုပ်ဖောက်မှုတွေဆုံးရှုံးနေတဲ့ရွန်ဂျာရီဟာပြီးခဲ့တဲ့နှစ်ထဲမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်နောက်ထပ်သိမ်းနဲ့ချီထွက်ပြေးခဲ့ကြရတဲ့အကြောင်းပြောဆိုခဲ့တာပါမြန်မာစစ်တပ်ရဲ့စိုးရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဖြစ်သတ်မှတ်နိုင်တဲ့အကြောင်းနဲ့တာဝန်ရှိတဲ့မြန်မာစစ်ကောင်းဆောင်တွေကိုအရေးယူဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒေါ်ဆက်စုကြီးဦးဆောင်တဲ့အရတားစိုးရအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အမေရိကန်စိုးရကဖိအားပေးဖို့လည်းတိုက်တွန်းသွားခဲ့တာပါ။အမေရိကန်စိုးရကတော့ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်သတ်မှတ်ထားပေမဲ့လည်းနိုင်ငံတကာဥပဒေတွေအရပြဋ္ဌာန်းထားတဲ့လူမျိုးတုံးတက်ပြတ်မှုအဖြစ်သတ်မှတ်ဖို့ကတော့မဆုံးဖြတ်ရသေးပါဘူး။အမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌကတော့ကံပြင်းတွေကရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်မှတာဝန်ရှိကြောင်းတင်းလာနေကပဲအစင်ကစားထုတ်ပြန်ထားပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ဗုဒ္ဓဟူးနေ့ညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကို line to meter 2532.58 တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.